Welcome to the Voice of America in Burmese.
Mingla mne khimat ora shin mya shin. American Bureau of Washington DC မြို့တော် VOA American တန်ရ2022ခုနှစ်ဇွန်လ5ရက်နေ့တင်းငွေနေနေမနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ2540 51လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရွှေလန်းချမ်းမြေချပါစီရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနေ့ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါရုရှားသမ္မတအရှက်ရအောင်မလုပ်ဖို့အတွက်ပြင်သစ်သမ္မတတိုက်တွန်းချက်ကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးကဝေဖန်လိုက်ပါတယ်အမေရိကန်နိုင်ငံရဲ့ထောက်လှမ်းဆိုင်ရာအကဲဖြတ်ချက်တွေကိုပြန်ပြီးသုံးသပ်ကြတော့မှာဖြစ်ပါတယ်ဟောင်ကောင်မှာ TNMN 33နှစ်ပြည့်အထိမ်းအမှတ်ကျင်းပဖို့အတွက်စူးစမ်းသူတချို့အဖမ်းခံခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်တဲ့
ကျေးဇူးပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှာတော့တရုတ်နိုင်ငံ TNMN ရင်ပြင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုအောက်မေ့ဘွယ်နှစ်လူမစုဖို့ဟောင်ကောင်မှာတမ်းမြစ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံသားတဦးတပ်ဖြတ်ခရမှုနဲ့ဆက်ဆက်ပြီးမြန်မာ300လောက်ကိုဖမ်းထားတယ်ဆိုတဲ့အကြောင်းသတင်းဆောင်မတွေကိုနားဆင်ချရမှာပါဒီနောက်မှာတော့
ကျွန်တော်တို့နဲ့အနီးကဆုံးနေခဲ့တဲ့ဦးပေါ့နော်နှိစက်ခံရမှာသူဆိုရင်ဒီကြောပြင်းတပြင်းလုံးဆုတ်ပြတ်သွားတဲ့ဒီရိုက်ခံရတာကြီးနောက်ခုနလိုလမ်းလျှောက်လို့မရနိုင်တဲ့အထီးအောင်ဟိုဘယ်လိုပြောမလဲလောကဟိုလမ်းလျှောက်လို့
အချင်းထောင်တွင်ညှဉ်းပန်းနှိပ်စက်မှုတွေကိုစူးစီးတင်ပြထားတဲ့အပတ်စဉ်ဒုသအစီအစဉ်မှာနားဆင်ကြရပါမယ်ဒီနောက်မှာတော့လက်နက်ဆွဲကင်ခွင့်နဲ့တော်လန်ခွင့်အကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရနဲ့ခေပြန်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးချက်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဥက္ကင်မောင်စုမင်းတို့ပြောပြပေးကြပါမယ်ရှင
်ယူကရိန်းပြဿနာကိုတန်တမာရေးအဖြေရှာနိုင်အောင်ရုရှားသမ္မတဗလာဒီမီယာပူတင်အရှက်ရအောင်ကမ္ဘာအင်အားကြီးနိုင်ငံတွေကမလုပ်ကြဘို့ပြင်သစ်သမ္မတအီမန်နျူယယ်မက်ခရန်တိုက်တွန်းချက်ကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမီထရိုကူလီဘော့ကဝေဖန်ပြစ်တင်လိုက်ပါတယ်ရုရှားကိုအရှက်ရအောင်မလုပ်ဖို့တောင်းဆိုမှုကပြင်သစ်နဲ့တခြားအဲ့ဒီလိုတောင်းဆိုတဲ့ဘယ်နိုင်ငံကိုမဆိုအရှက်ရစေမှာဖြစ်ကြောင်းနဲ့တကယ်တော့ရုရှားကိုယ်တိုင်ဟာသူ့ဟာသူအရှက်ရအောင်လုပ်နေတာလို့ကူလီဘော့က Twitter မှာစနေနေ့ကရေးပါတယ်ရုရှားကိုနေရာမှန်ပြန်ပြီးရောက်အောင်အလုံးကဦးစားပေးလှုပ်ဆောင်မှသာငြင်းချမ်းမှုရမှာဖြစ်တယ်လို့အသက်တွေကိုပါကင်နိုင်မယ်လို့လည်းပြောပါတယ်။ရုရှားကိုအရှက်ရအောင်မလုပ်ကြဘူးနဲ့ဒါမှသာတိုက်ပွဲတွေရပ်သွားချိန်မှာတန်တမာရေးလမ်းကြောင်းကနေပြန်ပြီးတင့်မြအောင်လုပ်နိုင်မှာဖြစ်ကြောင်းပြင်သစ်သမ္မတကဒေတာကန်သတင်းမီဒီယာတစ်ခုနဲ့မေးမြန်းကမ်းမှာတောက်ကြံတွေကပြောသလိုပြင်သစ်နေနဲ့ဂျာဝင်ဆောင်ရွက်မဲ့အဓိကဂျားလူဖြစ်ဆောင်ရွက်လူကြောင်းလည်းပြောပါတယ်။ရုရှားသမ္မတဟာသူ့တွေရောသူ့ပြည်သူအတွက်ရောတမိုင်းကြောင်းမှာပါတမိုင်းတွင်ရမယ်အခြေခံအမှားချက်ကိုကျူးလွန်ခဲ့ကြောင်းနဲ့သူ့ကိုယ်သူအထီးကျန်အောင်လုပ်နေတာဖြစ်ပြီးဒီလိုအထီးကျန်မှုကနေရုံးထွက်နိုင်မဲ့လမ်းကြောင်းရှာဖို့အတော်ခက်ခဲနိုင်တယ်လို့ထင်ကြောင်းလည်းပြောပါတယ်။ယူကရိန်းကိုရုရှားချူးကျော်စစ်ဆက်တင်ခဲ့တဲ့ February ကစပြီးပြင်သစ်သမ္မတမက်ခရွန်ဟာရုရှားသမ္မတနဲ့ပုံမှန်ဆက်သွယ်နိုင်ဖို့အတွက်ကြိုးပမ်းနေတာပါ။ဒါပေမဲ့လည်းသူ့ရည်တည်ချက်ဟာရုရှားသမ္မတပူတင်ကိုဆွေးနွေးညှိနှိုင်းအောင်ဖိအားပေးဖို့အတွက်ခက်ခဲစေတယ်လို့အရှေ့ဥရောပနဲ့ Baltic ဒေသနိုင်ငံတို့ကထပ်တလဲလဲဝေဖန်နေကြတာဖြစ်ပါတယ်။
အမေရိကန်ထောက်လှမ်းရေးဌာနတွေဟာပြည်ပအစိုးရတွေရဲ့တိုက်ခိုက်ရေးစွမ်းရည်နဲ့စိတ်ဆန္ဒတွေအပေါ်ဘယ်လိုအကဲဖြတ်ဆန်းစစ်သလဲဆိုတာကိုစတင်သုံးသပ်နေကြပါတယ်။အမေရိကန်ထောက်လှမ်းရေးဌာနတွေကရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုကျူးကျော်ဖို့အမိန့်ပေးမယ်ဆိုတာကိုတိတိကျကျခန့်မှန်းခဲ့ကြပါတယ်။ဒါပေမဲ့လည်းရုရှားရဲ့စီးရေးစွမ်းရည်ကိုပုံမတွက်ချက်ထားပြီးယူကရိန်းရဲ့ခုခံရေးစွမ်းရည်ကိုတော့ short ပေါ့တွက်ချက်ထားတယ်လို့ဆိုပါတယ်။အမေရိကန်ထောက်လှမ်းရေးဌာနတွေကအထူးသဖြင့်မနစ်ကအာဖဂန်နစ္စတန်နိုင်ငံမှာအတွက်အချက်တွေလွဲချော်ခဲ့ပြီးတဲ့နောက်အခုတခါသူတို့ရဲ့အမားကိုစောစောစီးစီးကြိုတင်သုံးသပ်ကြဖို့နိုင်ငံရေးပါတီကြီးနှစ်ခုစလုံးရဲ့ PR တွေနဲ့ကြုံတွေ့နေကြရပါတယ်။ယူကရိန်းအတွက်စစ်ရေးအကူအညီတွေတွန်းမြင်ပေးဖို့ပြင်ဆင်နေတယ်လို့တစ်ချိန်တည်းမှာပဲရုရှားနဲ့ထိတ်တိုက်မတွေ့လို့တဲ့အမေရိကန်အနေနဲ့ရုရှားသမ္မတရဲ့စဉ်စားပုံကိုကြိုတင်တွက်ချက်ဖို့လိုအပ်တာကြောင့်လက်ရှိယူကရိန်းစစ်ပွဲမှာလည်းအမေရိကန်ထောက်လှမ်းရေးဌာနတွေဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီက Republican လွှတ်တော်ကိုယ်စားလှယ် Mike Turner ကတော့သမ္မတဂျိုးဘိုင်ဒင်အစိုးရဟာယူကရိန်းနဲ့ပတ်သက်လို့သုံးသပ်ချက်တွေလွှဲမှားတာကြောင့်တုံ့ပြန်မှုတွေအားနည်းခဲ့ကြောင်းပြောဆိုထားပါတယ်ခင်ဗျာ
။ American နဲ့ Saudi Arabia နိုင်ငံတို့ကြားဆက်ဆံရေးပြည်လည်အောင်စူးစမ်းနေကြပြီးတော့ သမ္မတဂျိုးဘိုင်ဒန်ဆော်ရီအာရေဗျကိုတောင်းရောက်ဖို့အတွက်ပြင်ဆင်နေချိန်မှာပဲဆော်ရီအစိုးရကိုယ်စားလှယ်အဖွဲ့နှစ်ဖွဲ့ဒီလာတဲ့အမေရိကန်နိုင်ငံကိုလာဖို့စီစဉ်နေတယ်လို့ဆော်ရီအရာရှိတွေကစနေနေ့မှာပြောပါတယ်။ဆော်ရီကူးသန်းရောင်းဝယ်ရေးဝန်ကြီးမဂျစ်ဘင်အဗ်ဒူလာအယ်ကာဆာဘီဦးဆောင်တဲ့ပထမကိုယ်စားလှယ်အဖွဲ့ဟာဇွန်လ15ရက်နေ့မှာဝါရှင်တန် DC ကိုလာဖို့ရှိတယ်လို့ယင်းနှိမ့်နှံမှုဆိုင်ရာဝန်ကြီးခါလစ်အယ်ဖာလေးကတော့ဒီလကုံလောက်မှာလာဖို့စီစဉ်နေတယ်လို့အမည်မဖော်လိုတဲ့အရာရှိနှစ်ဦးကပြောပါတယ်။ဒီကိုယ်စားလှယ်အဖွဲ့တွေထဲမှာဒါဇင်နဲ့ချီတဲ့ sorry အစိုးရအရာရှိတွေ sorry ကုမ္ပဏီတွေကအမှုဆောင်အရာရှိတွေပါဝင်မှာဖြစ်ပြီးတော့တည်ယူပို့ဆောင်ရေးထောက်ပံ့ပို့ဆောင်ရေးနဲ့ပြန်ပြည့်မြဲစွန့်ရင်ကဏ္ဍတွေပါဝင်ကဏ္ဍဆောင်အတွက်သဘောတူညီချက်တွေရဖို့အတွက်ဆွေးနွေးကြမယ်လို့လည်းပြောပါတယ်။အခုလို sorry ကိုယ်စားလှယ်အဖွဲ့တွေလာရောက်မှလည်းပတ်သက်ပြီး sorry အစိုးရဘက်ကမှတ်ချက်တစုံတရာမပေးပါဘူး။သမ္မတဘိုင်ဒန်ကတောက်ကြံနေတဲ့ကသူ sorry Arabia ကိုမကြခင်သွားဖို့ရှိတယ်လို့သတင်းတောက်တွေကိုပြောခဲ့တယ်လို့သူဟာ sorry ancient မင်းသားမိုဟာမက်ဘင်ဆာမန်နဲ့တွေ့ဆုံမှာဖြစ်ကြောင်းသတင်းတွေမှာဖော်ပြနေတာပါ။ sorry သတင်းသမား Jamal Khashoggi 2018ကတူရကီမှာအသက်ခံရတာရေမစ်စစ်ပွဲနဲ့လက်ရှိလောင်စာဆွမ်းရည်ဈေးကျမြင့်မှုတွေကြောင့် sorry Arabia နဲ့ဆက်ဆံရေးတင်းမာမှုတွေပြေလျော့စေဖို့အတွက်အခုခီးစင်တွေကအထောက်အကူပေးနိုင်ခြင်းရှိနေပါတယ်
။ COVID ကရောဂါပြန့်နှံ့ခြင်းမဖြစ်ခင်ကတည်းကဖျားဘူးတွေကိုပိတ်ပင်ထားတဲ့ sorry Arabia နိုင်ငံဟာစနေနေ့မှာပထမဆုံးအနေနဲ့ Hajj ဖျားဘူးခီးသည်တွေကိုကျူးဆူခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကဖျားဘူးတွေစနေနေ့မှာ၄ချောင်းကနေ sorry နိုင်ငံမဒီနာမြို့ကိုရောက်ရှိကြပြီးရှေ့လာမှာ Hajj ဝတ်ပြုဖို့အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့လာမယ့်သတင်းပတ်ထဲနိုင်ငံတောင်ပိုင်းမှာရှိတဲ့မက္ကာမြို့ကိုတွားရောက်ဖို့စီစဉ်နေတယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံကဖျားဘူးတွေလာရောက်တာဒီနှစ်ထဲမှာပထမဆုံးဖြစ်ပြီးနောက်ထပ်မလေးရှားနဲ့အိန္ဒိယကဖျားဘူးလေယာဉ်တွေလာရောက်ကြလိမ့်မယ်လို့လဲဆော်ဒီနိုင်ငံဟတ်ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူမိုဟာမက်အယ်ဘဂျာဝီကနိုင်ငံပိုင်မီဒီယာရုပ်သံဌာနကိုပြောကြားပါတယ်။ကမ္ဘာမှာဖျားဘူးတွေအများဆုံးစုစည်းရာနေရာတွေထဲမှာအပါအဝင်ဖြစ်တဲ့မက္ကာမှာကယောဂါမတိုင်ခင်2019ခုနှစ်ကဆိုရင်မွတ်စလင်ဖျားဘူးပေါင်း2,000ခွဲလောက်အထိလာရောက်ခဲ့ကြပါတယ်။ကိုဗစ်ကယောဂါဖြစ်ပွားပြီးတဲ့နောက်ဖျားဘူးတထောင်ပဲခွင့်ပြုတော့မယ်လို့ဆော်ဒီအစိုးရကကြေညာခဲ့ပါတယ်။အဲဒီနောက်မှာဆော်ဒီနိုင်ငံသားတွေနဲ့မက္ကာမှာနေထိုင်ကြသူတွေတဲကကိုဗစ်ကယောဂါကာကွယ်ဆေးအပြည့်ထိုးထားတဲ့သူတွေကိုပဲမက်စလင်နဲ့မွတ်စလင်ပေါင်း6,000ကိုရွေးချယ်ဖျားဖူးခွင့်ပြုခဲ့ပါတယ်။ကိုဗစ်ကယောဂါမဖြစ်ပွားမှုကဆိုရင်ဆော်ဒီနိုင်ငံအနေနဲ့ဟတ်ဖျားဘူးတွေစီကဝင်ငွေဒေါ်လာတန်ပေါင်း 12,000 ရရှိပြီးနိုင်ငံအတွက်အဓိကဝင်ငွေလည်းဖြစ်ပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5859နဲ့ไลน์เลมิเตอร์190กิโลเฮิรตซ์1505โลกันนี่ทุ่งเล่นไปได้ပါတယ်ရှင
် View American Dam နဲ့ခင်တဲ့ရင်တွေကိုဆက်လက်ကြီးညာနေပါတယ်2018ကစပြီးပထမဆုံးအချိန်ဖြစ်နေမြောက်ကိုရီးယားကနျူကလ িয়ার လက်နဲ့စမ်းသပ်မဲ့အလားအလာတွေတွေ့နေတဲ့အချိန်မှာပဲ American လင်းတင်းတင်းမော့ Ronald Reagan အပါဝင်တောင်ကိုရီးယားနဲ့ရေချောင်းပူတွဲဆေးလက်ချက်မှုတွေဆက်နေတဲ့ကဖိလစ်ပိုင်ပင်လယ်ပြင်မှာအဆုံးသတ်ခဲ့တယ်လို့နှစ်နိုင်ငံစစ်တပ်တာဝန်ရှိသူတွေကပြောပါတယ်ဂျပန်နိုင်ငံအိုကီနာဝါကမ်းလွန်ကနိုင်ငံတကာရေပြင်မှာခြေစပင်းတွေကစတင်တဲ့သုံးရက်ကြာစီးရေးလက်ကျင့်မှုက2018နိုဝင်ဘာကစပြီးပထမဆုံးချိန်အမေရိကန်လင်းတင်းသင်းမောပါပါဝင်တဲ့လက်ကျင့်မှုလည်းဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့တိုက်ချင်းဖြစ်ပက်ချင်းတဲ့မီဇိုင်းတုံးစမ်းသပ်မှုတွေနဲ့ရန်လိုတဲ့အပြုမှုတွေတွေ့နေရချိန်မှာပဲ Ronald Reagan စစ်သင်းမောဟာ American USS Theodore Roosevelt နဲ့နေမစ်တင်မော်ရီနဲ့ပေါင်းပြီးရှာရှာပါပါအမေရိကန်စစ်တင်မော်30တောင်ကိုရီးယားရေတပ်တင်မော်ရီနဲ့ပူးတွက်စီလက်ကျင်တာလည်းဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တောင်ကိုရီးယားသမ္မတရွန်ဆုတ်ယိုရိုကကြီးထွားလာနေတဲ့မြောက်ကိုရီးယားချင်းချောက်မှုအန္တရာယ်ရင်ဆိုင်မှုနှစ်နိုင်ငံကာကွယ်ဆိုင်ရာလက်ကျင့်မှုတွေအဆင့်မြင့်တင်မှာဖြစ်တယ်လို့တောင်ကိုရီးယားကိုကာကွယ်ပေးဖို့အမေရိကန်ဘက်ကလုံနိုင်တဲ့နည်းတွေရှာမယ်လို့မကြာသေးခင်ကကျင်းပခဲ့တဲ့ဆိုးထိပ်သည့်အစည်းအဝေးမှာနှစ်ဖက်သဘောတူခဲ့ပြီးတဲ့နောက်အခုလိုစီလက်ကျင့်မှုလှုပ်လာတာလည်းဖြစ်ပါတယ်
တရုတ်နိုင်ငံမှာဒီမိုကရေစီရဲ့အရေးဆိုတောင်းဆိုခဲ့တဲ့တရားနာမင်းရင်ပြင်လူထုအုံကြွမှုနှိမ်နှင်းခံရခြင်း33နှစ်မြောက်အဖြစ်ဟောင်ကောင်မှာအထိမ်းအမှတ်ပွဲကျင်းပဖို့ကြိုးစားသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ Social Democratic Party LSD က ဝေယံပန်းအပါဝင်အ ਨੇ စုံလူဒါဇင်ဝဲလောက်ကိုရဲတပ်ဖွဲ့ဝင်တွေကဆွဲခေါ်ဖမ်းဆီးသွားတာကိုတွေ့ရကြောင်းနဲ့နောက်ပိုင်းမှာပြန်လွတ်ပေးခဲ့ကြောင်း AFP သတင်းမှာဖော်ပြပါတယ်။ဟောင်ကောင်မှာရှိတာဟောင်ကောင်မှာရှိနေတဲ့နိုင်ငံတကာကောင်စစ်ဝင်ရုံးအတော်များများကလည်းညအချိန်ပိုင်းမှာအဆောက်အုံပြတင်းပေါက်တွေပေါ်မှာဖျောင်းနိုင်တွေထွန်းညီပြီးတရားနာမင်ရင်ပြင်အထိမ်းအမှတ်ကိုဂုဏ်ပြုကြပါတယ်။အာဏာပိုင်တွေကတော့လူစုလူဝေးမရှိဘဲလူစုလူဝေးလုပ်ရင်အမြင့်ဆုံးထောင်ဒဏ်၅နှစ်အထိချမှတ်နိုင်ကြောင်သတိပေးထားပါတယ်။ဒါအပြင်တရားနာမင်ရင်ပြင်လူထုအုံကြွမှုနှိမ်နင်းခံရတဲ့အထိမ်းအမှတ်အဖြစ်နှစ်စဉ်နှစ်တိုင်းဖျောင်းနိုင်ပြီးထွန်းညီစူတောင်ပွဲကျင်းပလေရှိတဲ့ဟောင်ကောင်ကဗစ်တိုးရီးယားပန်းရံကိုလည်းပိတ်ပင်ထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာအပူလွန်ကဲတဲ့ဒဏ်ကိုခံနေကြပါတယ်။မကြာခင်ကမှမိုးပြေကလေးခဏရွာပြီးနောက်ပိုင်းအပူချိန်ပြန်ပြီးတက်လာတဲ့အတွက်အခြေအနေကပိုပြီးဆိုးနေတာပါ။မြို့တော်နယူဒယ်လီမှာပြင်းထန်တဲ့အပူချိန်ခံစားနေရတာနှစ်ရက်ရှိပြီဖြစ်ပြီးစနေနေ့မှာအပူချိန်က43ဒီဂရီဆယ်စီယပ်လောက်ဖြစ်နေတဲ့အတွက်ထိဆောင်မိအပူဒဏ်ကိုကာကွယ်နေရပါတယ်။အပူလိုင်းရက်ခတ်မှုကမနစ်ကရပိုတယ်လို့မြို့ကန်ကပြောပါတယ်။အိန္ဒိယလေပိုင်းမူလဝတ္ထဌာနပညာရှင်တူကတော့လာမယ့်ရက်တွေမှာလည်းအပူချိန်မြင့်နေအောင်မယ်လို့ပြောပါတယ
်။ इस बार ये प्री मानसून एक्टिविटी बहुत ज्यादा देखने को नहीं मिल रही है इसी के कारण जो दिन के अधिकतम तापमान है ये पूरे
प्रदेश में मौसम में အချိုကာလတွေမှာတွေ့ရလေရှိတဲ့အရေးလက္ခဏာတွေကိုဂူတီမတွေ့ရသေးတဲ့အတွက်ပြည်နယ်တစ်ခုလုံးမှာရက်အတော်များများအပူချိန်တိုးလာနေတာဖြစ်ပြီးလာမယ့်ရက်တွေမှာလည်းဆက်ပြီးပူနေအောင်မယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာမတ်လဟာအပူဆုံးလအဖြစ်ရှိနေတာနှစ်ပေါင်းတရားကြော်ရှိနေပြီဖြစ်ပါတယ
်။အာကာသဟာရီဂိတ်မုန်တိုင်းကြောင့်ကျူဘားနိုင်ငံအနောက်ဘက်နေရာတော်များများမှာမိုးသီးထန်ရေကြီးမှုတွေဖြစ်ပွားပြီးဟာဗနာမြို့တော်မှာအ ਨੇ စုံလူသုံးဦးသေဆုံးခဲ့ပါတယ်။လူထောင်ပေါင်းများစွာနေထိုင်ကြတဲ့အဲ့ဒီဒေသမှာလျှက်စစ်မှုတွေပြတ်တောက်ကုန်ပြီးပိုင်နာဒဲလ်ရိုင်ယိုပြည်နယ်မှာလူတစ်ယောက်ပျောက်ဆုံးနေတယ်လို့လည်းကျူဘားအာဏာပိုင်တွေကပြောပါတယ်။ကျူဘားနိုင်ငံအလဲပိုင်းနဲ့အနောက်ဘက်ဒေသတွေမှာမိုးကြိုးမုန်တိုင်းနဲ့မိုးတဲတဲမဲမဲရွာချနေတာဟာမိုးရချိန်ရှစ်လက်မှအထက်ရှိပြီးမနစ်တနေကနဲ့ဒီကနေ့အထိဇက်တိုက်ဆိုသလိုမိုးရွာနိုင်သေးကြောင်းမိုးလေဝသဌာနကပြောပါတယ်ဟာဗာနာဒေသမှာလူပေါင်း 2,000 နီးပါးလောက်ဟာသူတို့နေအိမ်တွေကနေဘေးလွတ်ရာကိုပြောင်းရွှေ့ပို့ပြင်ဆင်နေကြပြီးလူပေါင်း 5,000 လောက်ဟာလည်းလျှက်စစ်မိမရကြတော့ဘူးလို့အာဏာပိုင်တွေကပြောပါတယ်အာဂါသာဟာရီဂိတ်မုန်တိုင်းဟာမက္ကဆီကိုနိုင်ငံတောင်ပိုင်းကိုလည်းတိုက်ခိုက်ခဲ့ပြီးအတ္လန်တစ်သမုဒ္ဒရာအမှအပူပိုင်းမုန်တိုင်းအဖြစ်ပြန်လည်အားကောင်းလာခဲ့တယ်လို့မိုင်ယာမီအခြေစိုက်အမေရိကန်အမျိုးသားဟာရီဂိတ်စင်တာကပြောဆိုပါတယ်ခင်ဗျာ
ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဥက္ကမောင်စုမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာဖြစ်ပါတယ်ဟောင်ကောင်အာဏာပိုင်တို့ကဗစ်တိုးရီးယားပန်းချံအနီမှာစနေနေ့ကလုံခြုံရေးတင်းကျပ်ခဲ့ပြီးလွန်ခဲ့တဲ့33နှစ်ဇွန်လ4ရက်နေ့တရုတ်နိုင်ငံချန်နယ်မန်ရင်ပြင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုအထိမ့်အမှတ်ဖြစ်နေမစုစည်းကြဖို့ကိုလည်းလူတွေကိုသတိပေးခဲ့ပါတယ်။နားဆင်ကြပါရှင
်။1998ခုနှစ်ဇူလိုင်လ1ရက်နေ့မှာဟောင်ကောင်ကိုဗြိတိန်ထံကနေတရုတ်တို့လွှဲပြောင်းရယူခဲ့ပြီးနောက်ပိုင်းဟောင်ကောင်နေပြည်သူတွေရဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေရဲ့လွတ်လပ်ခွင့်တွေဆုံးရှုံးကျဆင်းလာနေတယ်လို့ပြောကြပါတယ်။ဟောင်ကောင်ပြည်သူတူဖြစ်တဲ့အသက်58နှစ်အရွယ်ဗစ်တာကတော့အခုလို့ပြောပါတယ
်။ဟုတ်ချီကြီးရောက်ခေါ်ချီကောင်းတိုင်းလား
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာလှုပ်ရှားခွင့်အပါအဝင်ဟောင်ကောင်မှာလွတ်လပ်ခွင့်ကကျဆင်းလာနေပါတယ်။အလုံးယောပါလာနေပါတယ်။ဖန်ခံရမှာကြောက်ရတာကြောင့်အားလုံးကနှုတ်ဆက်နေကြပါတယ်ဒါကြောင့်လည်းအခုဆိုရင်အားလုံးကဘာမှလည်းမပြောဘာမှလည်းမလုပ်ကြတော့ပါဘူ
းတရုတ်နိုင်ငံတွင်မှာတန်နမင်ရင်ပြင်အစုလိုက်အပြုတ်လိုက်တက်ဖြတ်မှုအောက်မေ့ပွဲလူမှုစုဝေးမှုတွေကိုတရုတ်အာဏာပိုင်တွေကတားမြစ်ထားသလိုပဲဟောင်ကောင်အာဏာပိုင်တွေကလည်းအလားတူလှုပ်လာတာပါဟောင်ကောင်ပြည်သူအသက်40နှစ်အရွယ်အင်ဂျလာဝေါင်းကအခုလိုပြောပါတယ
်အဲခေဆတ်因為公園本身應該好
自然。這個搬遷是啦。ကျမတို့လူပြည်သူတွေအတွက်လမ်းလျှောက်ဖို့ဖြတ်တန်းသွားလာဖို့ဒါမှမဟုတ်လဲလွတ်လပ်လပ်လပ်လှုပ်ရှားမှုတွေလုပ်ဖို့ဖြစ်ရမှာပါဗစ်တိုးရီးယားပန်းချံတစ်ခုလုံးကိုနေ့လယ်၁၂နာရီမှာအားလုံးပိတ်လိုက်တာကိုနားမလည်နိုင်ပါဘူ
းတရုတ်အစိုးရကိုစန့်ကျင်တဲ့အသက်53နှစ်အရွယ်ဝမ်ဒန်းကအခုလိုပြောပါတယ
်ဆန်ကောအဆင့်တိုင်းကျင်းလို့一个我称之为黑暗时期
ဒီအချိန်ကဟောင်ကောင်အတွက်ကန်ဆူးမိုးမောင်းကြမှုလို့သုံးလို့ရပါတယ် ဇွန်လ၄ရက်နေ့အထိမ်းအမှတ်ခန်းနာကိုတင်တားမြစ်တယ်လို့မထင်ပါဘူးစန့်ကျင်ဘက်သဘောထားရှိကြတဲ့နိုင်ငံရေးလှုပ်ရှားမှုအားလုံးကိုလည်းတားမြစ်ပိတ်ပင်ပါလိမ့်မယ
်တရုတ်နိုင်ငံမှာ1989ခုနှစ် AP15 ရက်မှာစခဲ့တဲ့ကျောင်းသားတွေဦးဆောင်တဲ့အုံကြွမှုကိုဖြိုခွင်းတဲ့အနေနဲ့1989ခုနှစ်ဇွန်လ၄ရက်နေ့မှာဘေကျင်းမြို့လယ်ကတရနမင်ရင်ပြင်တဲ့အနီးတစ်ဝိုက်မှာတရုတ်စစ်တပ်ကတနတ်နဲ့ဖြစ်ခတ်ခဲ့တာပါတေဆုံးသူအရေးအတွက်ကိုတရုတ်အစိုးရဘက်ကဘယ်တော့မှမထုတ်ပြန်ခဲ့ပေမဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့မျက်မြင်တွေ့သူတွေကတော့တေဆုံးသူအရေးအတွက်ထောင်ချီရှိနိုင်တယ်လို့ပြောဆိုကြပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုသောတာရှင်တို့နားဆင်နေကြရတာဖြစ်ပါတယ်ရှင်မကြာခင်မှာတော့အချင်းထောင်တွင်နှင်းပန်းနှိပ်စက်မှုတွေကိုစူးစီးတင်ပြထားတဲ့ဒုအသံအစီအစဉ်လက်နက်ကင်ဆောင်ခွင့်တော်လန်ခွင့်အကြောင်းကိုဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအပတ်စဉ်ခဏတို့ကိုနားဆင်ကြရဖို့ရှိပါတယ်ရှင်အခုတော့ထိုင်းနိုင်ငံဘက်ကမြန်မာလုပ်သားတွေဖမ်းဆီးခံရတဲ့အခြေအနေကိုတင်ပြပေးလိုပါတယ်ထိုင်းနိုင်ငံဆုံးခလာပြည်နယ်ဟရိုင်မြို့နယ်မှာဇွန်လ၁ရက်နေ့ကထိုင်းနိုင်ငံသားလျှက်စစ်ဝန်ထမ်းတဦးကိုတပ်ပြီးမြေမြုပ်အလောင်းဖြောက်ခံထားတဲ့အမှုနဲ့ပတ်သက်လို့တရားခဏ်ကိုဖမ်းဆီးနိုင်ဖို့အတွက်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာရွှေပြောင်းအလုတ်သမားတွေကိုထိုင်းအာဏာပိုင်တွေက၃ရက်အတွင်းမှာဖမ်းဆီးနေတာကဟာဆိုရင်အခုဆိုရင်လူပေါင်း300နီးပါးအထိရှိလာပြီလို့ရွှေပြောင်းအလုတ်သမားအခွင့်အရေးကွန်ရက်ကပြောပါတယ်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံဆုံးကလာပြည်နယ်ဟရိုင်မြို့နယ်တဲကဘန်ဖလူးနဲ့ထုံးလုံနယ်စပ်မှာထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရပြီးအလောင်းကိုဖျောက်ဖျက်ခံထားရတဲ့ဖြစ်စဉ်ကြောင့်ထိုင်းအနာပိုင်တွေကတန်လျာရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့ရမှာအခုဆိုရင်အထောက်ထားမဲ့မြန်မာ300နီးပါးဖမ်းဆီးခံရကြောင်းရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဟရိုင်မြို့တာဝန်ခံဦးပါရီကအခုလိုပြောပြပါတယ်
ဒီထုံးလုံရေးစခန်းမှာနေပြီးတော့ထားမင်းနေရာမရှိတော့မှသူကမန်နေဂျာပါတယ်ဖတ်ပြီးတော့နေပြီးတော့ဆိုင်ထားတဲ့အလုပ်သမားတွေကိုမန်နေဂျာပြီးတော့ထားတယ်။ဟာဟိုသူတို့ကတော့နေတိုင်းတိုင်းရှာပြီးတော့ဖမ်းတာပေါ့နော်။ဒီလူတင်မှုဖြစ်ပြီးတဲ့နောက်ပိုင်းကနေပြီးတော့အဲ့ကအမိအရာသူတို့ကလည်းပြီးတော့အင်ဖက်တီးရဲ့ရှာဖို့ဆိုင်နေတယ်။ဆိုင်လို့နေတိုင်းလုံးလုံးကိုရရှိတယ်။အခုဆိုရင်200ကျော်ပုံရနေပတ်ရှိတယ်မှဟုတ်ကဲ့
။ဟုတ်ကဲ့ဟုတ်ကဲ့
။အခုပြောလို့ဆိုလို့ရှိရင်တရားမဝင်တိုးထဲမှာတွေ့တဲ့အလုပ်သမားဟိုတည်းကိုလိုက်ဆိုင်နေအနည်းငယ်တော့ဝန်ရံမှာနေပြီးတော့ဒီအခန်းထဲမှာရှိတဲ့ဒီဗတ်မရှိတဲ့အလုပ်သမားတွေကိုလေသူတို့ကဖမ်းနေမှာဟုတ်ကဲ့အလူတမ်းမဖြစ်ပြီးတဲ့နောက်ပိုင်းမှာဒီအထက်ကအရာရှိတွေရဲ့ဒီတပ်ခအရာရှိတွေရဲ့ဒီဖျက်ပြေးမှုအရာကိုသူတို့ကနေပြီးတော့အဲ့လိုပဲဒီတရားမဝင်အလုပ်သမားကိုတမယကိုအားလုံးကိုသူတို့ကလိုက်ပြီးတော့ရှုံပြီးတော့ဖမ်းနေမှာ
ထိုင်းနိုင်ငံသားတည်ဆုံးခဲ့တဲ့မေလ31ရက်နေ့နောက်ပိုင်းဟိုင်ရိုင်မြို့နယ်ကမြန်မာတွေကိုဇက်တိုက်ဖမ်းဆီးနေတာဟာ၃ရက်ရှိပြီလို့လည်းဥပယီကပြောပါတယ်
။အဲ့တော့ဒီနေနေတဝိုက်မှာနေပြီးတော့ဂိုက်တွေရှာရဲနောက်ပြီးတော့တိုးထဲမှာအကုန်လုံးကိုနေပြီးတော့ဒီသူတို့ရေးအရာရှိတွေဒီအများကြီးနဲ့နေပြီးတော့လိုက်လံရှာဖွေဖမ်းဆီးတယ်နောက်ပြီးတော့အနည်းငယ်တဝိုက်ကျန်ကျွန်တော်တို့မြန်မာအလို့သမားတွေသွားပြီးတော့နေကြတဲ့အခန်းတွေမှာလိုက်လံရှာဖွေပြီးတော့တရားမဝင်အလို့သမားဟုတ်တယ်မဟုတ်သူတို့ကလိုက်လံဖမ်းဆီးတယ်အခုဆို၃ရက်ရှိပြီမဟုတ်ကဲ့
အခုဆိုရင်ထုံးလုံရဲစခန်းမှာနေရာထိုင်ခင်းမလုံလောက်တာကြောင့်တလပတ်မိုးကနဲ့မန်းတက်ထိုးပြီးဖမ်းဆီးထားတဲ့လူတွေကိုထားထားရတယ်လို့အစားအသောက်နဲ့အဝတ်အစားတွေမလုံလောက်တာကြောင့်အခက်အခဲဖြစ်နေကြတဲ့မြန်မာတွေကိုကူညီကြဖို့ကိုလည်းကူညီပေးနိုင်သူတွေကိုစော်ဩနေရတယ်လို့လည်းဥပယီကပြောပါတယ်
။ဟုတ်ကဲ့အဲ့လိုအစားအသောက်တွေရတယ်သူတို့အတွက်ထုံးလုံမယ်ဆိုတာမဖြစ်နိုင်ဘူးလို့ဒီလောက်ဖမ်းဆီးရတဲ့သူတွေများတော့အဝတ်အစားတွေရတယ်မပါတော့ဘူးတိုးထဲမှာဆိုတော့သူကဒီစားကလေးကလာခဲ့တာကသူတို့အဝတ်တကြီးပို့တင်လာခဲ့ကြတဲ့အနေအထားတွေမှာအဲ့ဒ
ါထိုင်းမလေးနယ်စပ်ဆုံကလာပြည်နယ်ဟိုင်ရိုင်မြို့ဗန်ရိုင်ဗန်ဖလူထုံးလုံစားတဲ့နေရာဒေသတဝိုက်ကတောအုပ်ထဲမှာကျိုးတုပ်ပြီးဗဇက်ကိုပိတ်ဆို့ထားတဲ့အမျိုးသားတဦးရဲ့ရုပ်အလောင်းမြှောက်နှံထားတာကိုတွေ့ရပြီးတဲ့နောက်မလေးရှားနိုင်ငံကိုသွားဖို့တောအုပ်တစ်ခုမှာပေါအောင်နေတဲ့မြန်မာရွှေပြောင်းလူသမား60ကိုစတင်ဖမ်းဆီးခဲ့တာပါအသက်ခံရသူဟာတိုက်ခိုက်ခံရတဲ့လက္ခဏာတွေ့ရတယ်ဆိုပြီးထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဒီနောက်မှာတော့ဟတ်ရိုင်မြို့နယ်ဘန်ဖလူကျေးရွာထဲကနေအိမ်တွေမှာလူပုံကူးသူတွေကကားနဲ့လာခေါ်မကိုစောင့်နေကြတဲ့မြန်မာလူသမားတွေတန်းရတွေကျေးရွာတွေထဲမှာနေထိုင်နေကြတဲ့အထောက်ထားမဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးနေတာဟာအခုဆိုရင်လူဦးရေ300နီးပါးရှိသွားပြီဖြစ်ပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်အခုကတော့ပြည်တွင်းလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ပြပေးနေတဲ့အပတ်စဉ်ဒုအသံအစီအစဉ်ကိုနားဆင်ကြပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိရလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အချင်းထောင်တွေထဲမှာအာဏာပိုင်တွေကအသက်အန္တရာယ်ကိုချိန်းချောက်တာတွေ၊လိင်ပိုင်းဆိုင်ရာစော်ကားတာတွေနဲ့စိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တာတွေကိုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့ပြောပြချက်အရာသိလာရပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့တန်လွင်ကျိုင်းကဒရင်းတော်မြတ်တဆင်ကတင်ဆက်ပေးမှာဖြစ်ပါတယ်။
အာနာသိမီနောင်နိုင်ငံတော်ဝန်ကအချင်းထောင်တွေမှာလူခွင့်ရေးတွေဆူဆူဝါဝါချိုးဖောက်ခံနေရတာကိုနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့ခံဝင်နဲ့ပြန်လွတ်လာကြသူတွေကပြောကြပါဗါးအာနာသိမီချိန်ကစလို့နိုင်ငံရေးအကျဉ်းသားတောင်းကြော်ကိုစစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကဖမ်းဆီးထိန်းသိမ်းခဲ့ကြပါဗါးဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေဟာနိုင်ငံတကာဥပဒေအရအကျဉ်းသူအကျဉ်းသားတွေရပိုင်ခွင့်ရှိတဲ့ဥပဒေအကာအကွယ်တွေကိုပင်မဆိုထားနဲ့လူတိုင်းမဖြစ်မနေရပိုင်ခွင့်ရှိတဲ့အခြေခံလူအခွင့်အရေးကိုပင်အကျဉ်းထောင်တွေအတွင်းဆုံးရှုံးနေပါတယ်။အဲ့ဒီထဲမှာဖန်ဆီးခံနိုင်ငံရေးအကျဉ်းသားတချို့ကိုထောင်အာဏာပိုင်တွေကရေငတ်ထားတာ၊ထမင်းမကြွေးတာ၊စိတ်ကူးတာခွင့်မပေးတာတွေအပြင်သူတို့လိုချင်တဲ့အဖြေမရမချင်းစစ်လက်မီနဲ့တိုးတာ၊ချင်းကျိုးပေါ်မှာဒူးထောက်ခိုင်းတာ၊ခြေသလုံးကိုပလင်းနဲ့လှိမ့်တာနဲ့ခန္ဓာကိုယ်တစ်ခုလုံးဒဏ်ရာပလပဖြစ်သွားတဲ့အထိရိုက်နှက်နှိပ်စက်တပ်ဖြတ်တာတွေခံနေရပါတယ်။အချင်းထောင်တစ်ခုမှာအချင်းချခံရပြီးပြန်လည်လွတ်မြောက်လာတယ်။နိုင်ငံရေးအကျဉ်းသားတဦးကအခုလိုပဲပြောပြလာပါဗျ
။ကျွန်တော်တို့နဲ့အနီးကဆုံးနေခဲ့တဲ့တဦးပေါ့နော်။နေဆက်ခံရမှာသူဆိုရင်ဒီကြောပြင်းတစ်ပြင်းလုံးဆုတ်ပြတ်သွားတဲ့အထိရိုက်ခံရတာကြီးနောက်ခုနလိုလမ်းလျှောက်လို့မရနိုင်တဲ့အထိအောင်ဟိုဘယ်လိုပြောမလဲ။လောကဟိုလမ်းလျှောက်လို့ဟိုတယောက်တည်းသွားပြီးလမ်းလျှောက်လို့မရတဲ့အထိတရားလူတော်တယောက်တွဲပြီးသွားတဲ့အထိလို့အဲ့လိုစိုးရွားတော့သူတို့ဖြစ်ခဲ့ရပေါ့နော်။
စိတ်ပိုင်ဆိုင်ရာထိခိုက်ပျက်စီးအောင်နှိပ်စက်တာတွေကလည်းတနိုင်ငံလုံးကထောင်တွေမှာလုံနေကြလို့ရတဲ့ခုဖြစ်ပါတယ်။အမောင်ခန်းထဲမှာပိတ်လောင်ထားပြီးအသက်အန္တရာယ်ကိုချင်းချောက်ခံရတာမျိုးတွေပါ။နောက်တစ်ခုကအဖမ်းခံရသူတယောက်ကိုခဏလောက်လွတ်ပေးပြီးပြန်ဖမ်းတာလည်းရှိပါတယ်။အော်တိုဘာလာတုန်းကမြန်မာနိုင်ငံအလဲပိုင်းကနိုင်ငံရေးအကျဉ်းသားတယောက်ကိုလွတ်ငင်းချမ်းသာခွင့်နဲ့လွတ်ပေးခဲ့ပြီးနောက်၈ရက်ကြာမှပြန်ဖမ်းခဲ့ပါတယ်။သူကိုစစ်ကြောရေးကိုခေါ်သွားပြီးအသက်တိတ်ဆုံးတဲ့အထိနှိပ်စက်တာခံခဲ့ရပါတယ်။အဆိုးဆုံးခြေအနေကတော့ထောင်အာဏာပိုင်တွေကဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေကိုသူ့ရဲ့ရှေ့နေမိသားစုတွေနဲ့တွေ့ခွင့်ပိတ်ပင်ထားစေမှာပဲ။လိင်ပိုင်းဆိုင်ရာစော်ကားတာ၊မတင်းကျင်တာတွေတွေ့ကြုံရတာပါ။နိုင်ငံရေးအကျဉ်းသားများ၊ကုညီဆောက်ရှောက်ရေးအသင်း AAPP တာဝန်ရှိသူတို့ကတော့ဖမ်းဆီးခံနိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကိုထောင်ဝင်စာတွေ့ခွင့်ကန့်သတ်တာဟာအဆိုးပါဆုံးလူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့မှတ်ချက်ပြုပါတယ်။
ခုလိုမျိုးဒီနိုင်ငံရေးအကျဉ်းသားတွေကိုဒီထောင်ဝင်စာမိသားစုနဲ့ထောင်ဝင်စာတွေ့ခွင့်မပေးတဲ့ကိစ္စကဒါအကျဉ်းသားအခွင့်အရေးကိုအပြည့်အဝချိုးဖောက်တာဖြစ်ပါတယ်။အဲ့တော့အကျဉ်းဆောင်တွေမှာရှိတဲ့အကျဉ်းသားတွေကမိသားစုနဲ့တွေ့ခွင့်ရကိုရရပါမယ်။မိသားစုတွေကပို့ပေးတဲ့ဒီပါဆယ်တွေပါလက်ခံရရှိဖို့လိုအပ်ပါတယ်။ဒါကဒီနိုင်ငံရေးအကျဉ်းသားတွေမဟုတ်ပါဘူး။အကျဉ်းသားအလုံးရဲ့အခွင့်အရေးကိုချိုးဖောက်လိုက်တာဖြစ်တယ်ပေါ့နော်။ဒါအင်မတန်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်ပါတယ်။
ဖက်ဆီးခံနိုင်ငံရေးအကျဉ်းသားတွေဟာထောင်အာဏာပိုင်တွေရိုက်နှက်နှိပ်စက်လို့ဒဏ်ရာရတာဖြစ်စေနေထိုင်မကောင်းတာဖြစ်စေစစ်ကူတာခွင့်တင်ပြရမှာလဲပယ်ချခံနေရသလိုကိုနီကိုဟန်နဲ့ကူတာနေတာဖြစ်ပါတယ်။ထောင်စည်းရုံတွေမှာတွားရောက်ပြတာရင်လဲပါရာဆီတမောနဲ့ဘာမီဒွန်ကလွဲပြီးကြံစည်ဝါပစ္စည်းရရှိတာမရှိဘူးလို့နိုင်ငံရေးအကျဉ်းသားတွေကပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကလူ့ခွင့်ရေးကောင်စီကိုတင်တဲ့အစီရင်ခံစာမှာလဲဖက်ဆီးခံရသူတွေဟာစစ်ကြောရေးမှာကာလကြာရှည်စွာနှိပ်စက်နီးပေါင်းစုံနဲ့ညှဉ်းပန်းခံရတယ်လို့မှတ်တမ်းတင်ထားပါဗျ။စစ်ကြောရေးမှာလိင်ပိုင်းဆိုင်ရာကျူးလွန်ခံရတာတွေအာဓမပြုကျင့်ခံရတာတွေနဲ့ဖက်ဆီးခံရရစဉ်အစာရေစာဖျက်ခံရတာတိုက်ပိတ်ခံရတာရှစ်စစ်နဲ့တိုးတာအမျိုးမြင်မသိတဲ့ဆေးတွေထိုးသွင်းခံရတာနဲ့အစ္စလမ်ဘာသာဝင်တွေဆိုရင်ဝတ်တာအတင်းမျိုးချခိုင်းတာမျိုးတွေလည်းပြုလုပ်တယ်လို့ဒီစီရင်ခံစာမှာဖော်ပြထားပါဗျ။အစီရင်ခံစာမှာကျူးလွန်သူတွေတာဝန်ခံမှုရှိဖို့နဲ့အကျက်တဲကာလကိုဖြည့်ရှင်းနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းနေနဲ့စွမ်းနိုင်သမျှပါဝင်ကူညီကြဖို့အတွက်မြန်မာပြည်သူတွေခံစားနေရတဲ့ထိတ်လန့်စရာနိုင်ငံတကာဥပဒေချိုးဖောက်မှုတွေကနိုင်ငံတကာရဲ့ခိုင်မာတဲ့စည်းလုံးညီညွတ်ပြီးပြတ်သားတဲ့တုတ်ပြတ်မှုကိုတောင်းဆိုပါတယ်လို့ဆိုထားပါတယ်။ပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတဦးကတော့အချင်းထောင်ထဲမှာစိတ်ကူးတာခွင့်မရတာကြောင့်အသက်တေဆုံးတာတွေရှိနေတယ်လို့ဆိုပါတယ်။
ကျမရဲ့ဆောက်ဆောင်မှုအချိန်ကကျမရဲ့ဆောက်ဆောင်မှုကထောင်ထဲမှာစိုးရတယ်ပဲပြောမယ်ဆိုရင်ကျွန်တော်တို့ဘာယောဂဖြစ်ဖြစ်ဟိုပါရာဆီမွန်နဲ့အာမီတိုမဲရတဲ့အဖြစ်မျိုးကိုကျောင်းရတယ်ပေါ့နော်အဲ့လိုမျိုးကျွန်တော်တို့ရှင်းနေစဉ်အတော်တွင်းမှာဆိုရင်ဟိုလူတူသက်ဆုံးချုံနဲ့အချိန်ထိကိုရောက်လိုက်တယ်ပေါ့နော်သူကဟိုကျမရဲ့ဆောက်ဆောင်မှုမရလိုက်တဲ့အတွက်ဒီစီးကျိုးတက်ပြီးတော့အသက်ဆုံးပါသွားတဲ့လူတူလည်းရှိခဲ့ပေါ့
အချင်းထောင်လက်ဆွဲဥပဒေပုံမှန်တစ်တစ်နှင့်ရထောင်အနာပိုင်းတွေနေနဲ့အချင်းသားတွေကိုကတိကအမဖြစ်စေပဲစစ်စစ်သနာထားပြီးလူသားချင်းစာနာကဂရုဏာထားဆက်ဆံရမယ်လို့ဖော်ပြထားပါတယ်။အချင်းသားတွေရဲ့ပြောပြချက်တွေကိုလည်းဂရုတစိုက်နားထောင်ပေးရမှာဖြစ်ပါတယ်။ဒါ့အပြင်အချင်းထောင်လက်ဆွဲဥပဒေပုံမှန်တစ်တစ်လေးရအချင်းသားတဦးဟာအချင်းထောင်ဝန်ထမ်းဒါမှမဟုတ်တခြားသူတဦးကိုအသက်အန္တရာယ်ပြုတာထောင်စုပူတာပြုလုပ်မှသာရိုက်နှက်ဖို့နဲ့ရိုက်နှက်ရမှာလေအင်အားအလွန်ကြုံမတုံးရဘူးလို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ထိုတန်ကစကားပြောခွင့်ရခဲ့တဲ့တရားလွှတ်တော်ရှိနေတယောက်ကလည်းအခုလိုပြောပြထားပါတယ်
။ဒီအကျဉ်းသားတွေကိုရည်နှစ်မှုနဲ့ပတ်သက်လို့ကတော့အကျဉ်းထောင်လက်ဆွဲဝေးအပိုက်134မှာအကျဉ်းထောင်အရာရှိဝန်ထမ်းတဦးကမိမိကိုအန္တရာယ်ပြုတာဒါမှမဟုတ်အခြားသူတဦးရဲ့ဟိုအသက်သုံးဖို့ခန္ဓာကိုယ်ကိုအပြင်းထန်ဒီချိတ်ခတ်အောင်အန္တရာယ်ပြုတာမျိုးကိုကာကွယ်ဖို့သုံးမှုထောင်မှာစုပူထကြွခြင်းကိုကာကွယ်ဖို့ကလွယ်ပြီးတော့ဒီအကျဉ်းသားတယောက်ကိုဘယ်အကြောင်းနဲ့မှမရိုက်နိုင်ဘူးဆိုပြီးတော့ပြဋ္ဌာန်းထားတာရှိပါတယ်အကယ်၍အန္တရာယ်ဘေးအန္တရာယ်ကိုကာကွယ်ဖို့သို့မဟုတ်စုပ်ထုတ်ချောက်မှုကိုကာကွယ်ဖို့လိုအပ်တဲ့လူရိုက်နိုင်ရမယ်ဆိုရင်လည်းလိုအပ်တဲ့ပုံပြီးအင်အားမသုံးရဘူးလို့ဒါအစီအစဉ်ကျွန်တော်တို့ပြဋ္ဌာန်းပေးထားတာရှိပါတယ
်ဒါကြောင့်ထောင်အနာပိုင်တွေရဲ့လုပ်ရက်ဟာသခင်အားရကျွန်ပါဝတဲ့ပုံစံမျိုးဖြစ်ပြီးအကျဉ်းထောင်အဥပဒေအကျဉ်းထောင်လက်ဆွဲဥပဒေနဲ့လုံးဝဆန့်ကျင်နေတယ်လို့ဆိုပါတယ်နိုင်ငံတော်မှာရှိတဲ့အကျဉ်းထောင်တွေမှာကြုံတွေ့ခဲ့ရတဲ့နောက်ထပ်ပြဿနာတစ်ခုကတော့ COVID-19 ရောဂါဖြစ်ပွားမှုပါ။တာတကအဖြစ်မွန်ပြည်နယ်ရှိအကျဉ်းထောင်နှစ်ခုဖြစ်တဲ့မော်လမြိုင်နဲ့တထုံမှာ COVID ရောဂါကူးစက်မှုတွေဖြစ်ပွားခဲ့ပြီးအကျဉ်းသားများပြားကရောဂါတန်ကိုခံခဲ့ရပါဗျ။အဲ့ဒီလိုရောဂါကူးစက်မှုအတွက်တိကျကုသမှုမရရှိသလိုမိမိဘာသာပဲဆေးဝါးမှယူပြီးကုသခဲ့ရတယ်လို့ပြန်လွတ်လာခဲ့တဲ့အမည်မဖော်လို့တဲ့နိုင်ငံရေးအကျဉ်းသားတဦးကပြောပါဗျ။အဂရီလိုက်စားမှုနဲ့ထောင်ဒဏ်22နှစ်ချမှတ်ခံရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလည်းအဒီကာလအတွင်းကိုဗစ်ရောဂါကူးစက်ခံရပေမဲ့လည်းအများအနည်းတူစေကုသခံယူခွင့်မရခဲ့ပါဘူးမြန်မာနိုင်ငံမှာတော့ဆရာနာရှင်ကိုစန့်ကျင်တဲ့နိုင်ငံရေးအကျဉ်းသားတွေဟာအခုခါမှာတော့စစ်ကြောရေးမှာရိုက်နှက်နှိပ်စက်တပ်ဖြတ်ခံရတာရဲချုပ်နဲ့အကျဉ်းထောင်တွေမှာမတရားနှိမ့်မနှိမ့်ဆက်မှုတွေကိုစွစွဝဝခံစားနေရပါတယ်။မိသောပင်ဖြစ်စေအကျဉ်းသားတွေပေါ်လူခွင့်ရင်ချိုးဖောက်နေတဲ့စစ်အုပ်စုအပါအဝင်ထောင်အာဏာပိုင်တွေအနေနဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုတစ်ချိန်ချိန်မှာပြန်ပြီးပိတ်ဆက်ရမယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPP တာဝန်ရှိသူတို့ကမှတ်ချက်ပြုပါတယ်
။လူခွင့်ရင်ချိုးဖောက်မှုကသူတယောက်တည်းကိုချိုးဖောက်တာမဟုတ်ဘဲနဲ့မိသားစုတစုလုံးအတိုင်းဝန်းတစ်ခုလုံးကိုချိုးဖောက်လိုက်တာဖြစ်ပါတယ်။ဒါရင်နဲ့ပတ်သက်ပြီးတော့လေခုနပြောခဲ့တယ်လို့ပဲကျွန်တော်လက်ရှိတာဝန်ယူထားတဲ့ဒီမတရားအကြမ်းဖက်အာဏာလူစစ်အုပ်စုအပါအဝင်ဒီအကျဉ်းထောင်တွေမှာတာဝန်ယူနေတဲ့ကျွန်တော်တာဝန်ရှိတဲ့သူတွေအားလုံးအဆင့်ဆင့်သောတာဝန်ရှိတဲ့သူတွေအားလုံးကတစ်ချိန်မှာပြန်ပြီးတော့ပေးဆက်မှာဖြစ်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအသုံးမပြုထားပါဘူး။ဒို့အတန်အပန်းစဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်ဒို့အတန် Facebook Seminar, SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့ဒီနေ့ကနေမနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါရဲ့ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်တို့အတန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးအထူးတင်ရှိပါရရှင
်တရင်ဘတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တို့အတန်အပတ်ဆင်အစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကနေပါတွေ့ချက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင်ကျမတို့ရဲ့ website ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်တယ်လို့လူမှုကွန်ရက် Facebook ဆံမျက်နှာကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့တပတ်အတွင်းမြန်မာသတင်းများစူးစီးတင်ပြချက်နဲ့ကမ္ဘာသတင်းများစူးစီးတင်ပြချက်တို့ကိုနောက်ပိုင်းမှာနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ဒီမိုကရေစီစီလုခွင့်ရည်နဲ့ခေပြန်ကပအပတ်စဉ်ကဏ္ဍကိုအရင်ဆုံးတင်ပြပေးပါမယ်။လက်နက်ဆွဲကင်ခွင့်နဲ့တော်လန်ခွင့်အခွင့်အရေးနှစ်ရပ်ဟာဒီမိုကရေစီလှုပ်ရှားမှုမှာအရေးကြီးတဲ့အခွင့်အရေးနှစ်ရပ်ဖြစ်ပါတယ်။ဒါပေမဲ့ဒီအခွင့်အရေးနှစ်ရပ်ကိုကျင့်သုံးလိုက်တဲ့အခါခေါင်းဆောင်တွေအတွက်ရင်ဆိုင်ချရတဲ့စိန်ခေါ်ချက်တွေရှိပါတယ်။ဒီသတင်းပတ်ဒီမိုကရေစီလုခွင့်ရည်နဲ့ခေပြန်ကပအစီအစဉ်မှာအဲ့ဒီစိန်ခေါ်ချက်တွေကိုဦးအောင်သူငိမ့်နဲ့ဦးတင်မောင်တန်းကဆွေးနွေးတင်ပြထားပါတယ်ရှင်။
ဒီကရပါကဘာသတင်းတွေထဲမှာထိတ်တန့်တက်လာခဲ့တဲ့သတင်းကတော့အမေရိကန်နိုင်ငံတက္ကသပြည်နယ်ကဘူတာနဲ့ကြောင်းလေးတစ်ချောင်းကိုတင်တာမားတယောက်ကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကြောင့်ဘလို့ကလေး19ယောက်နဲ့ဆီယမ2ယောက်ကွယ်လွန်သွားခဲ့ပါတယ်။ဒါနဲ့ဆက်နွယ်ပြီးတင်တာကိုင်ဆောင်ဝင်ကိုဘလို့ထိ ंछ ုံမလဲဆိုတဲ့အငင်းခုံတွေကအမေရိကန်နိုင်ငံမှာနိုင်ငံရေးရာပြန်လည်ပေါ်ပေါက်လာပါတယ်။ Rifle တင်တာအသင်းပေါ့နော်။ဒီအသင်းကတာဝန်ရှိတဲ့သူတယောက်ကတင်တာကိုင်ဆောင်ဝင်ဟာအခြေခံအခွင့်အရေးတရားဖြစ်တယ်ဆိုပြီးပြောလိုက်ပါတယ်။အဲဒါနဲ့ဆော့ပြီးတော့မြန်မာနိုင်ငံမှာလည်းတင်တတ်တဲ့လက်တက်တွေကိုကင်ဆောင်ပြီးတော့တော်လိုက်ရေးတရားကိုဆင်နွှဲနေတဲ့အဖြစ်နဲ့ကြုံတွေ့နေရပါတယ်။သတင်းတွေမှာပါတဲ့တင်တတ်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးကျွန်တော်တို့ကအခွင့်အရေးနေရာလို့နိုင်ငံရေးအယူအဆမှာပြောကြတဲ့တော်လန်ပိုင်ခွင့်အခွင့်အရေးနဲ့တင်တတ်ကင်ဆောင်ခွင့်အခွင့်အရေးအခုအကြောင်းကိုဒီကနေ့ကျွန်တော်တို့ဆွေးနွေးဖို့ကြိုးပမ်းထားပါတယ်။ဒီကနေ့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မာဗျူအာနဲ့မူဝါဒလေ့လာရေးအဖွဲ့အင်္ဂလိပ်လိုတို့အားဖြင့်တော့ ISP မြန်မာကညွှန်ကြားမှုတယောက်ဖြစ်တဲ့ဦးအောင်သူကြီးဖြစ်ပါတယ်ဆိုတော့ကောင်သူကြီးပင်လာပ
ါမင်္ဂလာပါဆရာ
ဟုတ်ကဲ့အာနာသိမ့်ပြီးကလေးကပေါ့နော်ပြည်သူလူထုဒီထဲကတက်ကြွတဲ့လူတွေပေါ့သူတို့ကိုယ်တိုင်ပြည်သူကော်ရေးတက်ဖွဲ့ဆိုပြီးဖွဲ့လိုက်တယ်ပြီးတော့တင်တတ်တွေကိုကင်ဆောင်ပြီးတော့တော်လိုင်းရေးတက်ကိုဆင်နွှဲလာကြတယ်နိုင်ငံရေးအတွေးခေါ်ရပြောလို့ရှိရင်တော့တော်လံပိုင်ခွင့်အခွင့်အရေးနဲ့တင်တော့ကင်ဆောင်ခွင့်အခွင့်အရေးဆိုတဲ့အခွင့်အရေးနဲ့ကျွန်တော်တို့ဆက်ဆက်နေတာကိုတွေ့ရပါတယ်ဒီလိုဖြစ်ပြလာတာဘာကြောင့်ဖြစ်ပြလာတယ်လဲစနစ်တွေနဲ့ဘလို့များဆက်ဆက်ပတ်သက်နေမယ်လို့ကောင်သူကြီးထင်ပါလဲခင
်ဗျဟုတ်ကဲ့ဟိုကျွန်တော်ပထမအဦးဆုံးပြောချင်တာကတော့ဒီခစ်သစ်ပေါ့နော်ကျွန်တော်စိတ်လို့ခေါ်တဲ့နိုင်ငံတော်အယူဆမှာဒီတွေးခေါ်ပြောခဲ့တဲ့ပညာရှင်တွေရှိပါတယ်အထူးသဖြင့်တော့ Max Weber ပေါ့ကျွန်တော်တို့ဂျာမန်ပညာရှင်ကပြောတာကတော့နိုင်ငံတော်ဘက်မှာခုနပြောတဲ့လက်နက်ကင်တပ်ဖွဲ့တွေအကြမ်းဖက်မှုတွေကိုလက်ဝါးကြီးအောင်လွတ်ပိုင်ခွင့်ရှိပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်မှာသူ့ရဲ့ accountability လို့ခေါ်တဲ့တာဝန်ယူတာဝန်ခံမှုတွေကျန်တဲ့ good governance ကောင်းမွန်တဲ့အစိုးရဖြစ်ဖို့ကိစ္စတွေဒါလုပ်ရမယ်ဆိုတဲ့ဟာမျိုးဒါဆွေးနွေးချက်တွေအများကြီးရှိပါတယ်ဆိုအဲ့ဒီနေသားမှာတော့ကျွန်တော်တို့နိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီကျွန်တော်တို့2021စစ်အာဏာသိမ်းမှုပေါ့ဆိုတော့ဒါကိုဆန့်ကျင်ပြီးတော့ကျွန်တော်တို့ဆန္ဒပြကြပါတယ်ဆိုအဲ့ဒီရဲ့နောက်ပိုင်းမှာတော့ဘယ်လိုဖြစ်လာလဲဆိုတဲ့အခါကျတော့အခုချိန်မှာတော့လက်နက်ကင်တော်လှန်ရေးသည့်ဖြစ်လာတာပေါ့နော်ဆိုအဲ့ဒီနေသားမှာတော့ကျွန်တော်မြင်ရတော့ right to revolution ပေါ့ဟိုလက်နက်ကင်ပုံကံထကြွမှုပေါ့ကျွန်တော်တို့တော်လှန်ရေးလောက်ပိုင်ခွင့်ကအခွင့်အရေးတရားဖြစ်တယ်ဆိုတာကဒါကုလသမဂ္ဂဒါလူခွင့်ရေးကြီးညာစာတမ်းတွေမှာလည်းပြဋ္ဌာန်းထားပါတယ်ဆိုတော့ဒီထားတဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကန့်ကွက်စရာမရှိဘူးဆိုလိုတာအစိုးရတရားကသိဖိနှိပ်လာတယ်ဆိုလို့ရှိရင်ပြည်သူလူထုကဆန့်ကျင်ပုံကံခွင့်ရှိပါတယ်ဒါပေမဲ့ပြဿနာကတော့နိုင်မလားမနိုင်ဘူးလားဆိုတဲ့ပြဿနာပါဆိုတော့အဲ့ဒီကိစ္စကတော့မဟာဗျူဟာနဲ့ အများကြီးသက်ဆိုင်တယ်လို့ကျွန်တော်ယူဆတယ်နောက်တစ်ခုကကျွန်တော်တို့ဟာဒီချိန်မှာဒီလောက်လက်နက်ကင်ဒေါ်လာရေးတိုင်းတာဒီကိုသွားဖို့လားမသွားဖို့လားပြီးလို့ရှိရင်သွားပြီဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့ဆက်ပြီးတော့သွားမှာလဲပေါ့ဒါတွေကအများကြီးဆွေးနွေးစရာရှိပါလေဆရာ
ဆိုတော့ဒီလိုအခွင့်အရေးတွေကိုကျွန်တော်စုပ်ကင်လိုက်ပြီးဒေါ်လာပိုင်ခွင့်ဘယ်နဲ့ဆွဲကင်ခွင့်ကိုစုပ်ကင်လိုက်ဆိုတော့တခြားသောလူခွေရေးတွေပုံမှန်ပေါ်ထိခိုက်နိုင်တာဒါကကျွန်တော်တို့မေးခွန်းထုတ်ပြန်ရှိလာတယ်နော်ဥပမာအားဖြင့်အဲကျွန်တော်တို့ဒီလူတယောက်ကိုအပြစ်ရှိတယ်လို့ကျွန်တော်တို့နှစ်ဖက်စလုံးကနော်အကြမ်းနီးထန်းနီးနဲ့ချက်ချင်းကောက်ယူပြီးလုပ်လိုက်တာတရားရင်ဆိုင်ပိုင်ခွင့်နော်သူ့မှာဆုံးရှုံးသွားပြီဆိုတာမျိုးပေါ့နော်ဒါကြောင့်ဒီလိုကင်ဆွဲလိုက်ရင်အန္တရာယ်တွေဘာတွေရှိလဲအဲ့ဒီအန္တရာယ်တွေကိုကျွန်တော်တို့ဘယ်လိုထိန်းချုပ်မလဲစောစောကနော်မဟာဗျူဟာနဲ့ခေါင်းဆောင်မှုဆိုင်ရာနော်အခက်အခဲတွေစိန်ခေါ်ချက်တွေရှိတာအဲ့ဒီစိန်ခေါ်ချက်တွေကဘာတွေများဖြစ်မလဲ
ဟုတ်ကဲ့ဟိုကြံတဲ့နိုင်ငံအတွေ့အကြုံကတော့ဒီပိုင်းပေါ့ဆရာကျွန်တော်တို့ရဲ့ဒီပြီးခဲ့တဲ့ကာလပေါ့နော် 2021 Spring Revolution လို့ခေါ်တဲ့ကျွန်တော်တို့နေဦးတော်လှန်ရေးကာလကိုပြန်ကြည့်နေတာပေါ့ပြန်ကြည့်တဲ့အခါမှာကျတော့ဘာဖြစ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့အစိုးရမှပြောမယ်ဆိုလို့ရှိရင်တတ်နိုင်သလောက်အကြမ်းမဖက်တဲ့နေနဲ့ပဲဆန့်ကျင်ခဲ့ကြတာရှိပါတယ်ဆိုတော့အဲ့ဒီအချိန်မှာတတ်နိုင်သလောက်ဟိုအကြမ်းမဖက်တဲ့နေနဲ့ကြိုးစားရတယ်ဆိုတော့နောက်တစ်ခါ CDM လို့ခေါ်တယ်เนาะအစိုးရရောမပူအောင်မဆောင်ရွက်ဘူးပေါ့เนาะအစိုးရဝန်ထမ်းတွေလည်းအစိုးရလို့မလုပ်ကြတော့ဘူးဆိုတဲ့ဟာမျိုးနဲ့ဆန့်ကျင်ခဲ့ကြတာလည်းရှိတယ်ဆိုတော့ဒါပေမဲ့အဲ့ဒီကနေပြီးတော့ချက်ချင်းကြီးကျွန်တော်တို့လက်တက်ကင်အောင်ကြမှုကူပြောင်းသွားတယ်ပေါ့ဆိုတော့ကူပြောင်းတဲ့အခါမှာကျတော့လေပြဿနာကကူပြောင်းစင်ပြီလားပေါ့နော်ဆိုတော့တစ်ဖက်ကဖိနှိပ်မှုတွေလည်းရှိပါတယ်ချိန်မုံမှုတွေလည်းရှိပါတယ်ဒါပေမဲ့ဒီလိုကူပြောင်းစင်ပြီလားဆိုတော့စဉ်းစားချက်ကကျွန်တော်တို့စီမှာတော်တော်လေးကိုစဉ်းစားစရာရှိတယ်လို့ထင်တယ်နော်နောက်တစ်ခါကျတော့ဥဆောင်မှုပေါ့ဥဆောင်မှုအပိုင်းမှာကျတော့လေကျွန်တော်ကဒီဥဆောင်မှုကနေပြီးတော့တခါလက်နက်ကင်ဒေါ်လာရေးအထိရောက်အောင်ချက်ချင်းကြီးဆွဲခေါ်သွားတဲ့အနေအထားမျိုးဟာဖြစ်တည်ရလားပေါ့ဆိုတော့ဒါကလည်းမေကွန်တစ်ခုထုတ်စရာရှိတယ်လို့ထင်ပါတယ်ခင်ဗျအ
ရင်1988တုန်းကလည်းနော်ကျွန်တော်တို့ဒါကတော့လက်နက်ဆွဲကင်ဒီဒေါ်လာမှဖြစ်မယ်လို့ယုံကြည်တဲ့အုပ်စုတွေရှိတယ်ကိုအောင်သူတို့ပေါ့ပေါ့နော်ဒါလူငယ်တွေကိုအောင်သူတို့အဲ့ဒီတုန်းကဆိုလို့ရှိရင်အကြောင်းသားဟောပါနော်အဖက်မှာကြတော့လေဟာအဲ့ဒီလိုတော့မဟုတ်ဘူးအချမ်းမဲ့မဖက်လှူရှားမှုနဲ့သွားရမယ်ဒါတော့ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံရေးအင်အားစုလည်းရှိတယ်ပေါ့နော်ဆိုတော့အချမ်းမဖက်လှူရှားမှုနဲ့အချမ်းဖက်လှူရှားမှုတစ်ခုအားသာချက်အားနည်းချက်ကိုယ်သူဘယ်လိုများရှိတယ်လို့ထင်ပါလဲ
ဟုတ်ကဲ့ဟိုအချမ်းမဖက်လှူရှားမှုပေါ့ကျွန်တော်တို့ non violent strategy တွေနဲ့ပတ်သက်လို့ကျွန်တော်တို့နေဆက်မှာတော်တော်လေ့လာခဲ့ရဦးပါတယ်အထူးသဖြင့်တော့ဒေါက်တာဂျင်းရှက်ပေါ့နော်ဆိုတော့သူကဒီအချမ်းမဖက်လှုပ်ရှားမှုကိုဥဆောင်ဖုံးစော်တဲ့သူကအဓိကအကျလာကတော့အချမ်းမဖက်လှုပ်ရှားမှုဆိုရင်လူများများပူပန်ဝင်နိုင်ပါတယ်နော်အချမ်းဖက်လှုပ်ရှားမှုကိုကျွန်တော်တို့ကူးပြောင်းသွားတဲ့အခါမှာကျွန်တော်တို့လူအများစုကပါဝင်နိုင်တဲ့အနေအထားမျိုးမရှိတော့ဘူးဆိုတော့ဒါကူးပြောင်းသွားနိုင်တဲ့လူကအ ਨੇ စုဖြစ်သွားတဲ့အနေအထားမျိုးပါဆိုတော့ဒါမျိုးတွေကိုသူတို့ဆွေးနွေးကြကြတာရှိပါတယ်နောက်တစ်ခါဒေါက်တာဂျင်းရှက်ဆွေးနွေးခဲ့တဲ့ကိစ္စမှာအဓိကအရေးကြီးတာကတော့သူကအမြဲတမ်းပြောတယ်မဟာဗျူဟာပါဆိုတော့เนาะကျွန်တော်တို့ကအကြမ်းမဖက်ရုံနဲ့လည်းနိုင်မှာမဟုတ်ဘူးဒါပေမဲ့အကြမ်းမဖက်တဲ့ဟာမှာမဟာဗျူဟာကိုစဉ်းစားဖို့အဓိကသူကလှုံ့ဆော်ပါတယ်เนาะအခုအနေထားမှာလည်းကျွန်တော်ကပြောချင်တာကတော့အကြမ်းမဖက်တာကကျွန်တော်တို့ကခေါင်းငုတ်ခံပြီးတော့ဟိုကျွန်တော်တို့ဘာကောင်းလဲဘာမှလက်တော့မပြန်ဘူးလုံးဝငုတ်ခံရမယ်ဆိုတာမဟုတ်ပါဘူးဆိုတော့ဒီနေသားမှာမဟာဗျူဟာစဉ်းစားချက်ဘောင်းလုံးကိုလုပ်ဖို့လိုအပ်တယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီနေသားမှာပဲကျွန်တော်သုံးသပ်ချက်ရတော့မြင်းမြန်ဆန်ဆန်နဲ့ပဲကျွန်တော်တို့ဒီ I'm struggle ပေါ့နော်လက်လက်ကင်ဒေါ်လာကြီးပဲကူးပြောင်းသွားတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တို့တောင်အာဖရိကရဲ့နော်ဒီလူမျိုးဖွဲ့ချရေးကနေလွတ်မြောက်မှုလှုပ်ရှားမှုကိုကြည့်မယ်ဆိုလို့ရှိရင်လက်လက်ကင်တိုက်ပွဲကိုကူးပြောင်းတဲ့အဆင့်တစ်ဆင့်ရှိတယ်။ဒါပေမဲ့ကောင်းသူခုနပြောသွားသလိုပေါ့နော်။ပြင်းပြင်းစင်စင်နဲ့ကျွန်တော်တို့ကူးပြောင်းသွားခဲ့တာကိုတွေ့ရတယ်။ဥမာအဲကျွန်တော်အကူပြောင်းတွေကိုလေ့လာတဲ့အခါမှာဆိုရင် Amplan လို့ပြောတဲ့ Mandela Plan ဆိုပြီးတော့ပေါ့နော်။ဒါကဥပဒေရင်းတိုက်ပွဲဥပဒေပတိုက်ပွဲပ ပြီးရင်အရပက်အဖွဲ့စည်းတွေပြီးရင်လက်နက်ကိုင်လုံးရှာမှုဘယ်လိုပေါင်းစပ်မလဲဆိုတာတွေရှိတခုတည်းကလာမှန်တယ်ဆိုတဲ့အယူဆမျိုးမဟုတ်တဲ့အတွက်ကြောင့်မို့စီးလုံးညညမှုကိုလည်းအတော်တန်ထိသိမ့်လာနိုင်တာတွေကျွန်တော်တွေ့ရအခုကတော့ခုနကကောင်သူပြောသလိုရုံးဆိုကျွန်တော်တို့လက်နက်ကိုင်လုံးရှာမှုကြီးရှိမှုပြောင်းသွားတဲ့အခါမှာဖြစ်ပေါ်လာမဲ့အန္တရာယ်ဘာတွေကိုခေါင်းဆောင်မှုကမဟာပြောသဘောရတတိထားရမယ်လို့ကောင်းသူထင်ပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တော့ကို့အတွေ့အကြုံနဲ့ပဲကိုရှင်ပြီးတော့ပြောချင်ပါတယ်အဓိကအပြည့်တော့စိတ်ခံစားမှုပေါ်မူတည်ပြီးတော့ဟိုကျွန်တော်တို့လက်လက်ကင်တွန်လိုက်ဘက်ကိုရောက်သွားတယ်တစ်ဖက်ကလည်းဒီမြေပေါ်နိုင်ငံကြီးကလည်းလမ်းပွင့်နေပါတယ်เนาะကျွန်တော်တို့ကလည်းအဲ့ဒီအချိန်မှာလက်လက်ကင်တွန်လိုက်လောက်ကြတယ်ပေါ့เนาะဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့အတွက်အဓိကအရေးကြီးတာကကျွန်တော်တို့စီမှာစီလန်းစင်လို့ခေါ်တဲ့ကိစ္စကိုကျွန်တော်တို့တော်တော်ဆွေးနွေးကြပါတယ်။တော့အထူးသဖြင့်ကျွန်တော်တို့88ကနေစဖွဲ့တဲ့ဖွဲ့စည်းအား90ပေါင်းကျင်လောက်မှာကျွန်တော်တို့စစ်ရေးလန်းစင်ဆိုတာချပါတယ်။ပထမဦးဆုံးတော့ကျွန်တော်တို့မဟာဗျူဟာခုခံစစ်ရှိမယ်။ပြီးရကမှာဗားတပြန်ကြားတပြန်ထိုးစစ်ပေါ့နော်ဒီလိုသူမသားကိုမသားကာလရှိမယ်ပြီးရကကြတော့မှကျွန်တော်တို့မဟာဗျူဟာထိုးစစ်ပေါ့စသဖြင့်ကျွန်တော်တို့ရဲ့မူဝါဒဖြင့်ချကြတယ်နော်အဲ့ဒီအချိန်မှာအထူးသဖြင့်အဖွဲ့စည်းထဲမှာအဓိကဆွေးနွေးရတာကဘယ်လိုတိုက်ပွဲလမ်းပုံစံတန်ကိုအဓိကထားမှာလဲပေါ့အကြမ်းမဖက်တာကအဓိကလားအကြမ်းဖက်တာကအဓိကလားပြည်တွင်းမှာရှိတဲ့အကြမ်းမဖက်လှုပ်ရှားမှုတွေဘယ်လိုသဘောထားမှာလဲဆိုတော့ဒါတွေကိုအကြည့်လဲဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ဒီကိစ္စတွေကအရေးကြီးတယ်လို့ထင်ပါတယ်နော်ဆိုတာကအကြမ်းမဖက်တာတစ်ခုတည်းနဲ့ကျွန်တော်တို့အဖြေထွက်မယ်လို့လည်းမယူဆတာပါဘူးနောက်တစ်ခါအကြမ်းမဖက်တဲ့လှုပ်ရှားမှုတွေရဲ့ခန့်ကန်တာကလည်းဘလောက်ထိရေးပါလဲဆိုတော့ကျွန်တော်တို့အသီးမပြူတယ်လို့ကျွန်တော်တို့အဲ့ဒီမဟာဗျူဟာရအဲ့ဒီချိန်တုန်းကဆွေးနွေးခဲ့ကြတယ်လို့မြင်ပါတယ်ခင်ဗျဟ
ုတ်ကဲ့ဘောင်သူပြောသွားသလိုပဲပေါ့နော်ကျွန်တော်တို့ဒီအန်ဒီရဲ့ပေါ့အဓိကအကြဆုံးအန်ဒီကတော့မိမိရဲ့ဒီမိုကရေစီဆိုင်ရာလှုပ်ရှားမှုတဲမှာတခုတည်းကိုပဲဇောင်းပေးတဲ့အတွက်ကြောင့်မို့သူကရန်သူဖြစ်တယ်ဆိုတော့တတ်မှတ်ချက်မျိုးတွေကိုရောက်သွားနိုင်တဲ့အန်ဒီကြီးလည်းရှိနေတယ်ပေါ့နော်ဘလို့များမြန်မာဒီမိုကရေစီလှုပ်ရှားမှုကိုအကြံပြုချင်ပါတယ
်ဟုတ်ကဲ့အခုချိန်မှာတော့ကျွန်တော်တင်တယ်နည်းနည်းလက်အနေထိုင်ပြီးကာလတစ်ခုလည်းရတဲ့ကာလမှာတော့ဒီရဲ့အားသာချက်အားနည်းချက်တွေကျွန်တော်တော့ပြန်သုံးသပ်စေချင်တယ်နော်ကျွန်တော်တို့ကဘယ်ကိစ္စကိုဥတီပါလဲပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဘယ်လိုပုံစံမျိုးအဓိကကြားသလဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးလမ်းကြောင်းလုံးဝပိတ်သွားပြီလားအကြမ်းမဖက်လှုပ်ရှားမှုတွေအတွက်လုံးဝနေရာမရှိတော့ဘူးလားစသဖြင့်ဒါတွေနဲ့ပတ်သက်လို့ကျွန်တော်ပြန်သုံးသပ်စီချင်တာတော့ဒါကျွန်တော်ရဲ့ဆန္ဒပ
ါ။ကောင်သူကိုနိုင်ကလက်နက်ကိုင်တိုက်ပွဲမှာရောเนาะအကြမ်းဖက်ဖက်လှုပ်ရှားမှုမှာရောပြီးတော့เนาะ2017နဲ့2020နဲ့เนาะတစ်ကြားတဲ့ကเนาะပြန်လဲဖွင့်တဲ့ခေတ်ကာလတစ်ခုမှာရောပုံဝင်လှုပ်ဆောင်ခဲ့တဲ့ဒုတိယအနေနဲ့သုံးသပ်ချက်ဖြစ်တယ်လို့ကျွန်တော်ဒီလိုပဲပြင်ပါတယ်ကျေးဇူးအများကြီးတင်ပါတယ်ကောင်သူရေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့အခုဆွေးနွေးသွားသူကတော့ဘာဂျူအနဲ့ဘူဝါဒလေးလာရေးအဖွဲ့ကမြို့တိုင်းဘူးဦးအောင်သူကြီးဖြစ်ပါတယ်ကျွန်တော်တမောင်နာပ
ါဦးတင်မောင်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအဖတ်စဉ်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းများကိုစူးစီးတင်ပြပေးပါမယ်။ကြောင်းတက်တဲ့ကလေး80ရာဂိုင်းနှုန်းအထိကျဆင်းလာတဲ့အကြောင်းနောက်နိုင်ငံတွင်းအိုးအိမ်စွန့်ထွက်ပြေးနေရသူတသန်းကျော်အထိရောက်ရှိသွားတဲ့အကြောင်းစတဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာပြီးခဲ့တဲ့ကြာတာပတိကျွန်းလာနေရနေ့ကစပြီးတော့အခြေခံပညာကျောင်းတွေပြန်ဖွင့်လှစ်လိုက်ပြီးကျောင်းသက်သူဦးရေကစစ်အာဏာသိမ်းလိုက်တဲ့2023ခုနှစ်ကတည်းကပုံများလာတယ်လို့စစ်ကောင်စီကထုတ်တဲ့စည်းမပြောထားပါဗျ။မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကျောင်းအပ်ထားသူ 5.3 တန်းရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကကျွန်းလာနေရကြတာပတိနေ့ကပြောသွားပါဗျ။တချိန်တည်းမှာပဲမြန်မာနိုင်ငံမှာကာယောဂါနဲ့လုံခြုံမှုကင်းမဲ့တဲ့အခြေအနေတွေကြောင့်ကျောင်းမတက်နိုင်တဲ့ကလေးအရေအတွက်ကနှစ်နှစ်အတွင်းမှာ2ဆကျော်လောက်တိုးလာတယ်လို့ Save the Children ကကျွန်းလာတရနေ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီကကလေးတွေကိုကျောင်းပို့ဖို့တိုက်တွန်းနှိုးဆော်နေပေမဲ့စီးပွားရေးနဲ့မတည်ငြိမ်မှုတွေကြောင့် မိဘတွေဖက်ကပညာရေးကိုဦးစားမပေးနိုင်ကြောင်းကလေးတငယ်အခွင့်အရေးလှုပ်ဆောင်နေသူတွေနဲ့မိဘတွေကပြောကြပါတယ်။ဂျွန်လာတရဲကျောင်းအလက်ခံတဲ့နေမှာပဲတချို့ဒေသကကျောင်းအပ်တဲ့ကလေးနှစ်နှစ်အတွင်း80ရာခိုင်နှုန်းလောက်ကျသွားတဲ့အတွက်ကျောင်းမတက်တဲ့ကလေးကအနည်းဆုံး8တန်းနေပါရှိတယ်လို့အစိုးရကစားမှဖော်ပြပါတယ်။ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကလည်းမြန်မာနိုင်ငံမှာ COVID-19 ရောဂါနဲ့လက်ရှိလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေကြောင့်တန်းနစ်ချီတဲ့ကလေးငယ်တွေပညာဆက်လက်သင်ယူဖို့အခွင့်အလမ်းမရေမရာဖြစ်နေတဲ့အကြောင်းပြည်ခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်။ပြည်ခဲ့တဲ့တနေ့အတွင်းမြန်မာနိုင်ငံမြို့နယ်ပေါင်း183မြို့မှာပညာရေးဝန်ထမ်းတွေအသက်ခံရတာစာသင်ကျောင်းတွေကျောင်းသုံးစာအုပ်တွေနဲ့သင်ယူညွန်းနှန်းတွေဖျက်ဆီးခံရတာစတဲ့ပညာရေးဆိုင်ရာအကြံဖတ်မှုအချိန်ပေါင်း900ကျော်ဖြစ်ပွားခဲ့ပြီးတော့ဒီလိုဖျက်တွေကို PDF အဖွဲ့ကအဓိကကျူးလွန်နေတာဖြစ်တယ်လို့မြန်မာစစ်ကောင်စီကဂျွန်လနေ့ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဆွဆွဲသွားပါတယ်။ဒါပေမဲ့စာသင်ကျောင်းတွေကြေးရော်တဲ့မိရှိုရဲလိုရက်တွေကိုမြန်မာစစ်ဘက်ကကျူးလွန်တာပါလို့ NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကအမြဲပြောဆိုနေတာပါ။ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကလည်းစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့လေကြောင်းတိုက်ခတ်မှုအတွင်းစာတင်ကြောင်းတွေဖျက်ဆီးခဲ့ရတယ်လို့ပြည်တွင်းပြောဆိုထားပါတယ်
။မြန်မာနိုင်ငံအပအဝင်ကမ္ဘာမှာတက္ကသိုလ်ကောလိပ်နဲ့စာတင်ကြောင်းတွေအားလုံးလွန်ခဲ့တဲ့နှစ်နှစ်အတွင်းကြမ်းဖက်တိုက်ခတ်ခံရမှုတွေကြောင့်ဆရာနဲ့ကျောင်းသားစုစုပေါင်း9000ကျော်ထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်လို့ပညာရေးကဏ္ဍတိုက်ခတ်ခံရမှုကာကွယ်ရေးကမ္ဘာလုံးဆိုင်ရာညွန့်ပေါင်းအဖွဲ့ GCPEA ကဂျွန်လာတရနေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ် GCPEA အဖွဲ့ရဲ့လေးလာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းစာတင်ကြောင်းကိုတိုက်ခိုက်ခံရတာစစ်စခန်းတွေအဖြစ်အသုံးချခံရတာစတဲ့လောက်ရပေါင်းရာချီရှိတယ်လို့စီရင်ခံစာပြုစုရမှာပါဝင်တဲ့သူတေတီဒေါက်တာမာရီယာဆိုလာကစ်က VOA ကိုဂျွန်လာနေ့ရက်နေ့ကပြောပါတယ
် In Myanmar and in other countries around the world we see both military and non-state armed groups.
မြန်မာနိုင်ငံမှာရောတခြားနိုင်ငံအချို့မှာပါအစိုးရအဖွဲ့တွေကအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကပါပညာရေးကဏ္ဍကိုတိုက်ခိုက်နေတာတွေ့ရပြီးစာသင်ကျောင်းနဲ့တက္ကသိုလ်တွေကိုစီးရေးစခန်းအဖြစ်အသုံးချနေကြတာပါဒါကတကယ်ပြဿနာကြီးဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုပေါင်း220ကျော်ရှိပါတယ်ဒီညမှာ GCPEA အဖွဲ့ကတိုက်ခိုက်မှုကျူးလွန်သူကိုပြစ်တင်ပြောဆိုဖို့မဟုတ်ဘဲစီရေးပရိပခကြောင့်ပညာရေးကဏ္ဍထိခိုက်နေရတာကိုမိမောင်းထိုးပြဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါရယ်ကဘာတဝမ်းကျောင်းတွေကိုဖောက်ခွဲတိုက်ခိုက်တာနဲ့ကျောင်းထဲဝင်ပြီးတက်ဆွဲတာတွေဟာ2019နဲ့2020ခုနှစ်မှာသုံးပုံတစ်ပုံမြင့်တက်သွားပြီးမနှစ်2021တုန်းကလည်းကိုဗစ်ကာလပိတ်ထားရများတဲ့ကြားကနေအလားတူနှုံနဲ့ဆက်ရှိနေခဲ့တယ်လို့ GCPEA အဖွဲ့ကပြောပါရယ်ကဘာနှံစာတင်ကျောင်းတွေကိုအစိုးရတက်အပါဝင်လက်နက်ကိုင်အဖွဲ့တွေတက်ဆွဲအသုံးပြုတာဟာလွန်ခဲ့တဲ့နှစ်နှစ်ထက်စာရင်နှစ်ဆတက်ခဲ့တယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ
်။မြန်မာနိုင်ငံမှာနိုင်ငံတွင်အိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာသက်တမ်းကြော်ထေးရောက်လာတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူပေါင်းဆောင်ရွက်ရုံးအိုချာကိုကူကားပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကဂျွန်လတရနေ့ဗိုလ်ရုံးနေမှာပြောသွားပါတယ
်။ Some nearly 40,000 people from Myanmar currently displaced.in neighboring India and Thailand.
လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတဲကပြည်သူ 6.2 တန်းကျော်အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဗန်တွေမှာကန့်သက်ချက်တွေရှိနေတာဆိုတဲ့အဟန့်အကြားတွေအ мян ပြည်လဲသွားအောင်လုပ်ပေးဖို့လိုပါတယ်လို့ကုလအသွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ
စစ်ကောင်စီကနေမြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်ကမြစ်တာမြစ်အရှိကမ်းဘက်မှာစစ်ကောင်စီတပ်တွေကအေအားအလုံးကြီးနဲ့ထိုးစစ်ဆင်တယ်လို့ဇွန်လ2ရက်နေ့ကနှချောင်းရွာတိုက်ပွဲအခြေအနေကိုဒေသခံကာကွယ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပါတယ
်နှချောင်းမှာလောလောဆယ်ကြီးရှိုးတာရှိမယ်နှချောင်းထဲမှာတပ်ဖြန့်တာရှိမယ်ကြီးရှိုးတဲ့နောက်ဆုံးအခြေအနေကတော့ခုရဲ့နောင်တွေတော့နှချောင်းရဲ့အနယ်ပိုင်းတော့ညမှာပေါ့ဒီနေ့လည်းတရှိုးရတော့အနယ်ပဲရတယ်
တိုက်ပွဲအတွင်းရွာတွေမိရှို့ခံနေရပြီးရွာကန်တွေလည်းနီးစပ်ရာဖုန်ကြီးကျောင်းမှာခိုလုံနေကြပါတယ်တိုက်ပွဲတွေကြောင့်အင်ဂျီမီးဘလောက်လောင်ခဲ့တယ်ဆိုတာတော့တကြီးကြကြမပြောနိုင်ကြပါဘူးတိုက်ပွဲအတွင်းလက်နက်ကြီးထိမှန်လို့ဒေသခံရွာသား5ဦးလက်နက်ကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ကလေးမြို့နယ်တောင်ပိုင်းဒေသကရွာ6ရွာမိရှို့ခံရပြီးအင်ဂျီ2000လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲဒီကရွာသားတွေလည်းနီးစပ်ရာဖုန်ကြီးကျောင်းတွေအမျိုးတွေနဲ့တောတောင်တွေလည်းခိုလုံနေရတာပါစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အရက်သားပြည်သူတွေကိုမြန်မာစစ်တပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တာမြေပြင်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလိုလူတွေစုလိုက်ထိခိုက်ဒေကျေစေတဲ့ပစ်ပေးပုံစံမျိုးနဲ့တိုက်ခိုက်နေတာတွေဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ MSD International ကဇွန်လ1ရက်နေ့ကပြောပါတယ် ပြီးခဲ့တဲ့နှစ်ဆက်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းပေါ်ပေါက်လာကြတဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားနိုင်ငံတစ်ခွန်းကမြို့ရွာတွေမှာလက်နက်ကင်တိုက်ပွဲတွေပြင်းထန်နေပြီးမြန်မာစစ်တပ်ကတော့အရက်သားပြည်သူတွေကိုပါတမင်ပြစ်မှတ်ထားတိုက်ခိုက်နေတာတွေ့ရတယ်လို့ MSD International အဖွဲ့ကပြောပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်ကရစ်ဆက်တဲ့လူအခွင့်အရေးတွေချိုးဖောက်နေတယ်လို့ Protein အခြေစိုက် Myanmar Accountability Project MAP လူအခွင့်အရေးအဖွဲ့ကမြန်မာစစ်တပ်ကိုတူရကီမှာတရားစွဲဖို့ပြင်နေတဲ့အမှုအတွက်တူရကီအာဏာပိုင်တွေကကနအူးစုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေတယ်လို့ MAP ကထုတ်ပြန်ပါတယ်ရာဇဝတ်ပြစ်မှုတွေကိုကမ္ဘာဘယ်နေရာမှာမဆိုစီရင်ပိုင်ခွင့်ရှိတယ်ဆိုတော့ဥပဒေအခြေခံပေါ်မှာမြန်မာစစ်ဘုချုပ်တို့ရဲ့ကျူးလွန်မှုတွေကိုအရေးယူနိုင်ဖို့ MAP ကအစ္စတန်ဘူမြို့တော်ကအစိုးရရှိနေရုံကိုမတ်လ29ရက်ကအမှုတင်ခဲ့တာပါ
မြန်မာနိုင်ငံထဲကရှမ်းပြည်နယ်ဟာမက်သာဖက်တမင်းမူရစ်ဆေးဝါးထုတ်လို့ရအဓိကနေရာဖြစ်နေတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ကပြောပါတယ်ကိုဗစ်ကာယောဂါကြောင့်ကုန်သွယ်ရေးနဲ့လမ်းပန်းဆက်သွယ်ရေးအကန့်အသတ်တွေရှိခဲ့ပေမဲ့အရှေ့အာရှနဲ့အရှေ့တောင်အာရှရဲ့မူရစ်ဆေးဝါးဈေးကွက်ဟာချဲ့လာနေတယ်လို့လည်းမေလကုံကထုတ်ပြန်တဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြထားတာပါအရှေ့အာရှနဲ့ရှေ့တောင်အာရှတစ်လွှာမှာ methamphetamine မူရစ်ဆေးဝါးတွေကို2021ခုနှစ်မှာစံချိန်တင်ဖမ်းမိခဲ့တယ်လို့လည်းကုလသမဂ္ဂအစီရင်ခံစာကဖော်ပြပါတယ်ဘိန်းဆိုင်ပြို area 17ရာခိုင်နှုန်းကျသွားခဲ့ဆိုပေမဲ့မြန်မာနိုင်ငံမှာ methamphetamine ဆေးပြာအမှုန့်နဲ့အခဲတွေကိုဖမ်းမိတာဟာ2019ခုနှစ်ဖမ်းမိတဲ့ပမာဏထက်နှစ်ဆရှိလာတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
နန်းလောင်နဲ့ကိုဝင်းခတ်မောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်ယူကရိန်းကိုအစ်မြင့်တဲ့ rocket ဒုံးလက်နဲ့စနစ်နဲ့စစ်လက်နဲ့ဒေါ်လာတန်း900ဖို့ပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုက်တင်ကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန့်စင်ကစူးစီးတင်ပြထားပါတယ်ရှင်
။ယူကရိန်းကိုအစ်မြင့်တဲ့ rocket ဒုံးလက်နဲ့စနစ်နဲ့စစ်လက်နဲ့ဒေါ်လာတန်း900ဖို့ပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုက်တင်ကဂျွန်လ10ရက်နေ့မှာကြေညာခဲ့ပါတယ်။တည်ယူရွှေ့ပြောင်းနိုင်တဲ့ HIMARS ဒုံးစနစ်အပါအဝင်စွမ်းရည်မြင့်ခေတ်မီလက်နက်တွေနဲ့ရှီတိုးကျူးကျော်လာတဲ့ရုရှားရဲ့ရန်ကိုယူကရိန်းကကာဝယ်နိုင်မှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကထုတ်ပြန်ကြမှာပြောထားပါတယ်။လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတဲ့ယူကရိန်းအတွက်သမိုင်းဝင်အကူအညီတွေပေးတဲ့နေရာမှာအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ့်အကြောင်းကိုလည်းပြောပါတယ်။အမေရိကန်ကပေးမဲ့ဒုံးကျည်တွေနဲ့ရုရှားပိုင်နယ်ထဲကိုမပစ်ပါဘူးလို့ယူကရိန်းကကတိပေးထားတယ်ဆိုပြီးတော့လည်းအင်ပီယိုတာဝန်ရှိသူတွေကပြောပါတယ်။ရုရှားတပ်ဖွဲ့တွေကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းစီဗီယာဒိုနက်ဆက်မြို့ကိုဂျွန်လအစမှာလက်နက်ကြီးတွေနဲ့အစမပြတ်တိုက်ခိုက်ပြီးတော့ဂျွန်လတရနေ့မှာမြို့ရဲ့80ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေတင်းချုပ်ထားနိုင်ခဲ့ပါတယ်။အခြေအနေကလူသားချင်းစာနာမှုဆိုင်ရာအကူအညီရပ်ထားရတာပါ။ဟောင်ကောင်အုပ်ချုပ်ရေးမှူးအသစ်ဂျွန်လီကတာဝန်တွေစပြီးတော့ထမ်းဆောင်ဖို့တလအလိုမေလ31ရက်နေ့မှာတရားဝင်ခန့်အလွှာကိုလက်ခံရယူခဲ့ပါသည်။ဒီခန့်အလွှာကိုတရားဝင်ကြီးချုပ်လီကချင်းကပြည့်ရက်ခဲ့ရာဖြစ်ပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးအသစ်လီဟာတရုတ်သမ္မတရှီကျင်းပင်နဲ့လည်းတွေ့ဆုံခဲ့ပါသည်။အမျိုးသားလုံခြုံရေးနဲ့ဟောင်ကောင်ရဲ့တာယာဝါပြောရေးနဲ့တည်ငြိမ်ရေးတို့ကိုကာကွယ်ရမှာကူညီပေးခဲ့တဲ့ဂျွန်လီကိုသမ္မတရှီကျင်းပင်ကချီးကျူးပြောဆိုခဲ့ပါသည်။မေလအစောပိုင်းအုပ်ချုပ်ရေးမှူးအသစ်ရွေးကောက်ပွဲမှာတရုတ်အစိုးရလှူလာတဲ့ရွေးကောက်ပွဲကော်မတီဝင်69ရာခိုင်နှုန်းကသူ့ကိုရွေးကောက်တင်မြှောက်ခဲ့တာပါတရုတ်ဆွေရပေါ်မှာတစ္ဆာခံသူမျိုးချစ်တွေသာဟောင်ကောင်အုပ်ချုပ်ရေးမှူးရာထူးကိုလက်ခံပိုင်ခွင့်ရှိတဲ့ဆိုတဲ့အငင်းပွားပွဲဥပဒေသစ်ကိုမိနစ်တုံးကပြဋ္ဌာန်းပြီးမှဒီရွေးကောက်ပွဲဖြစ်ပေါ်လာတာပါရွေးချယ်ခံရဖို့လိုအပ်တဲ့မဲရီတွေထက်နှစ်ဆမကကျော်လွန်ပြီးတော့ရွေးကောက်တင်မြှောက်ခံခဲ့ရတဲ့လီကလက်ရှိအုပ်ချုပ်ရေးမှူးအသစ်တာဝန်တွေကိုဇူလိုင်လ1ရက်နေ့မှာစပြီးတော့ထမ်းဆောင်မှာဖြစ်ပါသည်ဂျွန်လီကိုအုပ်ချုပ်ရေးမှူးအသစ်ဖြစ်ရွေးကောက်တင်မြှောက်လိုက်တဲ့အတွက်တရုတ်ဆွေရကဟောင်ကောင်ကျွန်းပေါ်မှာပို့ပြီးတော့တင်းကျပ်တဲ့အုပ်ချုပ်ရေးစနစ်ချမှတ်လာမလားဆိုတဲ့အပေါ်မှာစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါသေးတယ်။ COVID-19 ရောဂါကူးစက်မှုတွေကိုစိုးရိမ်ပြီးတော့နှစ်လကြာသွားလာပိတ်ထားရတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒီဇင်ဘာဘက်ထဲအသွားလာတွေပြန်ဖွင့်ပေးလိုက်ပါသေးတယ်။ဇူလ1ရက်နေ့ကစပြီးတော့ဘတ်စ်ကားနဲ့မြေရောက်ရထားလမ်းတွေအပြည့်အဝပြန်ပြီးတော့ပြေးဆွဲမယ့်အကြောင်းတရုတ်ဆွေရကကြေညာထားတာပါ။ကျောင်းတချို့ကိုပြန်ဖွင့်ပေးထားပြီးတော့ကုန်းတိုက်တွေအယောင်ဆိုင်ကြီးတွေလက်လီအယောင်ဆိုင်တွေနဲ့ဈေးဆိုင်တွေကိုတော့ပုံမှန်ဖွင့်နေကြအနေထားရဲ့85ရာခိုင်နှုန်းထက်မပိုဘဲနဲ့တဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့ကြေညာထားပါတယ်။ရုပ်ရှင်ရုံနဲ့အောက်စားရုံတွေကိုတော့ဆက်ပြီးတော့ပိတ်ထားပါတယ်။ရှန်ဟိုင်းမှာပုံမှန်အခြေအနေပြန်ရောက်အောင်တိုင်းမြင့်ချက်တွေကိုဖြေလျှော့ပေးလိုက်ပြီးမယ်လေ။အများပြည်သူသွားလာတဲ့နေရာတွေကိုဝေရောက်နိုင်ဖို့အတွက်82နာရီအတွင်းမှာစစ်ထားတဲ့ကိုဗစ်ကင်းရှင်းကြောင်းအဖြေကိုပြရမှာဖြစ်ပါတယ်။ကိုဗစ်ကူးစက်သူနဲ့အနီးကပ်ထိတွေ့မှုရှိတဲ့သူတွေနဲ့ကိုဗစ်ကူးစက်မှုရှိတဲ့နေရာတွေမှာနေထိုင်သူတချို့ကိုတော့အသွားလာဆက်ပြီးတော့ကန့်သက်တားမြစ်ထားပါတယ်။ သတင်းချက်လက်တိတိကျကျမရှိဘဲနဲ့ COVID-19 ကူးစက်မှုတိုက်ဖျက်ရေးအခြေအနေတိုးတက်မှုရှိတယ်ဆိုပြီးတော့မြောက်ကိုရီးယားကပြောဆိုနေတဲ့အပေါ်မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတန်တရားရှိနေပါလိမ့်နိုင်ငံတွင်းအပြားရောဂါတမျိုးကူးစက်နေတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းမှာကြေညာခဲ့ပြီးတော့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရက်ကိုကူးစက်သူ၄သိန်းနီးပါးရှိခဲ့ပေမဲ့ဒီသတင်းပတ်လည်မှာတော့ကူးစက်သူက9,600ထိကျသွားတယ်လို့ပြောပါတယ်အစိုးရထိန်းချုပ်တဲ့မီဒီယာတွေအနေနဲ့အခြေအနေမှန်ကိုရှော့ပေါက်ပြီးတော့ပြောနိုင်တာကိုလည်းကျွမ်းကျင်သူတွေကသတိပေးထားပါလိမ့်။မြောက်ကိုရီးယားမှာအခုချိန်ထိရောဂါကူးစက်တဲ့သူဘယ်လောက်ရှိတယ်ဆိုတာကိုတိတိကျကျဖော်ထုတ်ပြောဆိုထားတာမရှိပါဘူး။ WHO ရေးပေါ်ဌာနအကြီးအကဲ Mike Ryan ကတော့အခြေအနေတွေကပိုဆိုးနေတယ်လို့သူ့အနေနဲ့ယူဆမိတဲ့အကြောင်းဂျူလာတရက်နေ့မှာပြောပါလိမ့်။အခြေအနေမှန်တိကျတဲ့အသတင်းချက်လက်တွေရဖို့ခက်ခဲပေမဲ့အင်ဂျီချင်းတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့နဲ့ချိတ်ဆက်လက်တွဲဆောင်ရွက်နေတဲ့အကြောင်းWHO ကပြောပါလိမ့်မြောက်ကိုရီးယားနိုင်ငံပိုင်မီဒီယာသတင်းတွေမှာတော့နိုင်ငံတွင်းကူးစက်ရောဂါတိုက်ဖျက်ရေးလှုပ်ရှားမှုအရှိန်မြင့်လှုပ်ဆောင်နေရဲဆိုပြီးတော့ဖော်ပြထားတာပါဒုတိယမြောက်ပြည်တွင်းဘီရင်မကြီးအဲလစ်ဇဘက်ရဲ့နန်းသက်80ပြည့် Platinum ရဲ့2အခမ်းအနားတွေကိုဂျွန်လ2ရက်နေ့ကစပြီးတော့9ရက်နေ့ထိရုံးပိတ်ရက်အားလည်းရက်တွေအဖြစ်လဲတက်မှတ်ပြီးတော့လျှက်တာကျင်းပနေပါလိမ့်မြင်းစီးတပ်ဖွဲ့ကိုဂုံပြူအလေးပြုတာကိုဘာကင်ဟမ်နန်းတော်ခမ်းမဆောင်လာတာဆောင်ကနေပြီးတော့အသက်96နှစ်အရွယ်အလစ်ဇဘက်ဘီယမာကြီးခံယူခဲ့ပါတယ်။ COVID-19 ကရောဂါဝေဒနာခံစားခဲ့ရသလိုကျန်းမာရေးအခြေအနေအရသွားလာဖို့အခက်အခဲရှိတာကြောင့်မကြသေးခင်လပိုင်းတွေကစပြီးတော့ဘီယမာကြီးအလစ်ဇဘက်အများပြည်သူတွေကြားသွားလာတာတွေတော်တော်များများရှော့ချခဲ့ပါတယ်။ညပိုင်းမှာတော့ဘီယမာကြီးကဝင်းစာရဲတိုက်မှာရှိနေမှာဖြစ်ပြီးတော့နိုင်ငံတဝမ်းနဲ့ဒနသဟာရနိုင်ငံ54နိုင်ငံအတွက်မိမောင်3,000ထိုးပြသားမဲ့အခမ်းအနားမှာပါဝင်ခဲ့ပါတယ်။ Platinum ရထုအထိမ့်မဲ့ဘီယမာကြီးရဲ့ပုံလူရုပ်ပုံကိုလည်းတရားဝင်ထုတ်ပြန်ခဲ့ပါတယ်။တဝင်းမိသားစုကိုလေးစားတဲ့ရန်နီရဲ့ဝေးကလူတွေဘီယမာကြီးနန်းသက်80ပြည့် Platinum ရထုအခမ်းအနားတွေမှာကျင်းပခဲ့ကြလဲဖြစ်ပါတယ်ရှင်။
ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန့်စင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။သောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ဒါ့အပြင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလေးလိုင်းကနေနားဆင်နိုင်ကြသလိုပဲကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းအချိန်မရွေးလာရောက်ကြည့်ရှုနားဆင်နိုင်ကြပါရရှင်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကတင်ပြပေးပါမယ
်ယူကရိန်းပြည်ထောင်နာကိုတန်တမန်ရေးရအပြေရှာဖို့အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေကရုရှားသမ္မတဗလာဒီမီယာပူတင်အဆက်ရအောင်မလုပ်ကြဘူးပြင်းထန်သမ္မတအီမန်နျူအယ်မက်ခရွန်တိုက်တွန်းချက်ကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမီထရိုကူလီဘာကဝေဖန်ပြစ်တင်လိုက်ပါတယ်ရုရှားကိုအရှက်ရအောင်မလုပ်ဖို့တောင်းဆိုမှုကပြင်သစ်နဲ့တခြားအဲ့လိုတောင်းဆိုတဲ့ဘယ်နိုင်ငံကမှမဆိုအရှက်ရစေမှာဖြစ်ကြောင်းနဲ့တကယ်တော့ရုရှားကိုယ်တိုင်ကသူ့အတူအရှက်ရအောင်လုပ်နေတာဖြစ်ကြောင်းပြောပါတယ်။ American ထောက်လှမ်းရေးဌာနတွေဟာပြည်ပအစိုးရရဲ့တက်ခိုင်ဆွန့်ရင်းနဲ့စိတ်ဆန္ဒတွေပေါ်ဘလို့ကဲဖြတ်ဆန်းစစ်တယ်ဆိုတာကိုစပြီးသုံးသပ်နေကြပါပြီ။ American ထောက်လှမ်းရေးဌာနတွေဟာရုရှားသမ္မတဗလာဒီမီယာပူတင် Ukraine ကျူးကျော်ဖို့အမိန့်ပေးမယ်ဆိုတာတိတိကျကျခံမှန်းနိုင်ပါတယ်။ဒါပေမဲ့ရုရှားစစ်ဆွန့်ရင်းကိုပိုတွက်ထားပြီးယူကရိန်းခုခံနိုင်စွမ်းကိုရှော့တွက်ခဲ့ကြတာဖြစ်ပါတယ်အထူးသဖြင့်မနစ်ကအာဖဂန်နစ္စတန်မှာအတွက်ချက်လွဲချော်ခဲ့ပြီးတဲ့နောက်အခုသူတို့ရဲ့အမှားတွေကိုစောစောစီးစီးသုံးသပ်ဖို့ဖိအားပေးတာနဲ့ကြုံနေရတာဖြစ်ပါတယ်အမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ကြားဆက်ဆံရေးပြေလည်အောင်ကြိုးစားနေကြပြီးတော့သမ္မတဂျိုးဘိုင်ဒန်ဆော်ဒီအာရေဗျတောက်ရောက်ဖို့ပြင်ဆင်နေချိန်မှာပဲဆော်ဒီအစိုးရကိုယ်စားလှယ်အဖွဲ့နှစ်ဖွဲ့ဒီလာတဲ့အမေရိကန်နိုင်ငံကိုလာရောက်ဖို့အတွက်စီစဉ်နေပါတယ်2019ကစပြီးပထမဆုံးအကြိမ်ဖြစ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဆန်းသတ်မဲ့အလားအလာကြုံနေရချိန်မှာအမေရိကန်လင်းတင်သင်းမောရော်နယ်ဒ်ရီဂန်ပါဝင်တောင်ကိုရီးယားနဲ့ရေချောင်းပူတွဲဆေးလက်ကျင့်မှုတွေဖိလစ်ပိုင်ပင်လယ်ပြင်မှာတုံ့ရကြပြုလုပ်ခဲ့ကြပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zubair Eltiep တို့ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 58တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကေတထိုက်ပါ။